Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာလ20ရက်ဗိုလ်ညစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတက်ရိုက်စလွှင့်နေပါပြီ။ Lightometer 1925 32ပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းတက်ရိုက်ထုတ်လွှင့်ခြင်းတွေတက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမြင့်ပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့တစားကန်တွေထပ်လွတ်ပေးဖို့အတွက်ဟာမတ်စ်အကြီးအကဲအီဂျစ်နိုင်ငံကိုရောက်နေပါတယ်တမရဟောင်းထရမ့်ကိုကော်လိုရာဒိုပြည်နယ်မှာဝင်ရောက်အရွေးခံဖို့အတွက်ပိတ်ပင်ခံထားလိုက်ရပါတယ်တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံကိုဆက်သွဲတဲ့လမ်းဖောက်ဖို့ထိုင်းနိုင်ငံဘက်ကစီစဉ်နေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းတွေနဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်ရှမ်းမြောက်နက်ခိုင်တံတားကစစ်ကောင်စီတပ်စခန်းကို KIA ကချင်တပ်ထိန်းချုပ်လိုက်တာကိုသတင်းတာဝန်ခံက
ဟိုခိုင်နဲ့နမတကြားကစင်ပေါ်ဝင်တော့နမ်ခိုင်ဖတ်တာအန်ဒီကိုဒီဘက်က KIA ကကသူစစ်တင်းတဲ့တပ်ဝဲကြည့်ပါလေ
နောက်ချင်းဘက်မတူပြီးထဲပွေးတက်စခန်းချင်းကာကွယ်တက်ကတိမ့်ပိုက်လိုက်ပါတယ်။နောက်ပဲခူးဘက်တာယာဝတီထောင်မှာဝမ်းပြက်ဝမ်းလျှော်ရောဂါကြောင့်တည်ဆုံမှုရှိခဲ့ပါတယ်။အခုလိုသတင်းစွာတွေပြီးမှတော့ဗိုလ်ဒုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်ဇန်တာနဲ့ဆွေးနွေးထားတဲ့အေဒီတာနဲ့ဆွေးနွေးကန်။နောက်မခင်လေးရဲ့ဂျန်စီနောက်ကိုရလည်းအားကစားကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမခင်လေးနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ။
ကာဇာမှာနောက်ထပ်ယာယီအပြစ်ရဲရေးနဲ့တစားကန်တွေလွတ်ပြေးရေးအတွက်သဘောတူညီချက်ရနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်နေချိန်မှာပဲဟာမတ်စ်ခေါင်းဆောင်ဟာဒီကနေ့အီဂျစ်နိုင်ငံကိုရောက်လာခဲ့ပါတယ်။ကာတာအခြေစိုက်ဟာမတ်စ်အကြီးအကဲအစ်စမေဟာနစ်ဟာဂါဇာကမ်းမြောင်မှာဖြစ်နေတဲ့ပြည်ပခန့်တွေနဲ့အခြားကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ကိုင်ရိုမြို့ကိုရောက်လာတာလို့ဟာမတ်စ်အဖွဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဟာမတ်စ်အကြီးအကဲဟာအီဂျစ်ထောက်လန်းရေးအကြီးအကဲတွေနဲ့တွေ့ဆုံမှုစီစဉ်ထားတယ်လို့အဲ့ဒီအဖွဲ့နဲ့နှီးဆက်သူတို့က AFP ကိုပြောပါတယ်အီဂျစ်ဟာနိုဝင်ဘာလနှောင်းပိုင်းကယာယီအပြစ်ခတ်ရက်စဲရေးနဲ့ဒဇာကန်အယောက်100ကျော်လွတ်ပေးခဲ့တဲ့ဖြစ်စဉ်အပါအဝင်ဟာမတ်စ်နဲ့အစ္စရေးတို့ရဲ့ပြည်ပခန့်အကြမ်းမှာဂျားဝင်ဖြန့်ပြေးပေးခဲ့တဲ့သူလည်းဖြစ်ပါတယ်လက်ရှိမှာတော့ဟာမတ်စ်ကဒဇာကန်တွေထပ်မံလွတ်ပေးရေးနဲ့တိုက်ပွဲတွေခိတရန်နာဖို့အတွက်ညှိနှိုင်းမှုတွေပြုလုပ်နေခဲ့ပေမဲ့နှစ်ဖက်စလုံးကသဘောတူညီမှုမရသေးပါဘူးအစ္စရေးသမ္မတအိုက်ဇက်ဟာဆွန်ကတော့ဒဇာကန်တွေလွတ်မြောက်ရေးအတွက်တုံ့ပြန်တဲ့အနေနဲ့နောက်ထပ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်အခက်ရန်နာဖို့ပြင်ဆင်နေတယ်လို့အင်္ဂါနေ့ကနိုင်ငံတကာတန်တမန်တွေစုဝေးတဲ့ပွဲမှာပြောကြားခဲ့ပါတယ်ဒါအပြင်အစ္စရေးကပါလက်စတိုင်းလူမျိုးတွေကိုတိုက်ခိုက်နေတာမဟုတ်ဘဲနဲ့ဟာမတ်စ်တွေကိုသာပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့လည်းသူကပြောသွားပါတယ
်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ယူကရိန်းကလင်းငယ်၄ဦးပါဝင်10ဦးခန့်ဒဏ်ရာရခဲ့တယ်လို့ယူကရိန်းကပြောလိုက်ပါတယ်ယူကရိန်းနိုင်ငံတောင်ပိုင်းခါဆန်မြို့ကိုရုရှားဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ကလင်းငယ်၄ဦးပါဝင်လူ9ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကဒီနေ့ပြောလိုက်တာပါ Kiev Odessa ခါဆန်မြို့တွေအပါအဝင်ယူကရိန်းရဲ့တခြားဒေသ6ခုကိုရုရှားကဒရုန်း19စင်းနဲ့ပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းယူကရိန်းလေတပ်ကပြောပါတယ်။ယူကရိန်းလေကြောင်းကာကွယ်တပ်တွေကတော့မောင်းသူမဲ့လေယာဉ်19စင်းတက်က18စင်းအထိကိုပစ်ချခဲ့တယ်လို့ပြောခဲ့ပါသေးတယ်။ Kiev ဒေသစစ်အုပ်ချုပ်ရေးအကြီးအကဲဆာဟီပေါပ်ကိုကတော့ Kiev မြို့မှာအသေးပြောက်သတင်းတွေမရှိတယ်လို့ပျက်စီးဆုံးရှုံးမှုသတင်းတွေလည်းမရှိဘူးလို့ပြောပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကနေ2021ခုနှစ်ဩဂုတ်လမှာအမေရိကန်စစ်တပ်ထွက်ခွာခဲ့တော့ကလက်နက်တွေချန်ထားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုအမေရိကန်ဘက်ကထပ်မံညှင်းဆိုခဲ့ပြီးဒီဆွဆွဲချက်တွေဟာကြိုးကြောင်စီလျော်မှုမရှိဘူးလို့လည်းပြောလိုက်ပါတယ်အာဖဂန်ခြေစိုက်စစ်သွေးကြွတွေဟာခင်မီစမ်းပြတဲ့လက်နက်တွေကိုကင်ဆောင်ထားပြီးတော့နိုင်ငံအတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတာကိုစုံစမ်းစစ်ဆေးပြီးဖို့အတွက်ပါကစ္စတန်နိုင်ငံကကုလသမဂ္ဂကိုတိုက်တွန်းပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲအမေရိကန်မျိုးသားလုံခြုံရေးကောင်စီညှိနှိုင်းရေးမှူးဂျွန်ခာဘီကအခုလိုပြောလိုက်တာပါဒါဟာလွှဲမှားမှုတစ်ခုပါဒါကအမှားတစ်ခုပါအာဖဂန်နစ္စတန်မှာကျွန်တော်တို့နှစ်ပေါင်း20ပတ်လုံးရှိနေတဲ့ကာလမှာအမေရိကန်ကွန်ဂရက်လွှတ်တော်ရဲ့ခွင့်ပြုချက်တွေညှိနှိုင်းမှုတွေနဲ့တူအာဖဂန်မျိုးသားလုံခြုံရေးတပ်ဖွဲ့တွေကိုလက်နက်ကိရိယာတွေတက်ဆင်နိုင်မှုတွေ ညီပေးခဲ့တာပဲရှိပါတယ်လို့ခါဘီကအင်ပီရောမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။အမေရိကန်တပ်တွေဆုတ်ခွာသွားချိန်အတွင်းတာလီဘန်တပ်ဖွဲ့တွေကတကြော့ပြန်ခေါင်းထောင်လာတဲ့အချိန်မှာအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တော်တော်များများဟာလက်နက်ချဖို့ဆုံးဖြတ်ခဲ့တယ်လို့အခုပြောနေတဲ့ခင်မီလက်နက်ဆိုတဲ့အရာတွေဟာအာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့ဆက်နွယ်မှုရှိနေတယ်ဆိုတာကိုအတည်ပြုလို့မရပါဘူးလို့လည်းသူကပြောပါတယ်။အာဖဂန်ပါကစ္စတန်နယ်စပ်တစ်လျှောက်မှာလှုပ်ရှားနေတဲ့အစ္စလာမစ်လက်နက်ကိုင်အဖွဲ့တွေနဲ့ဆက်နွယ်နေတဲ့ TTP အဖွဲ့အပါအဝင်အခြားစစ်သွေးကြောအဖွဲ့တွေဟာလည်းအမေရိကန်လိုခင်မီလက်နက်တွေကိုအသုံးပြုပြီးတော့တိုက်ခိုက်မှုတွေကိုတိုးမြင့်လှုပ်ဆောင်နေတာဖြစ်တယ်လို့စွပ်စွဲခံနေရတာပါ။ကုလသမဂ္ဂဆိုင်ရာပါကစ္စတန်အမြဲတမ်းကိုယ်စားလှယ်ဖြစ်တဲ့ဥစမန်ဂျဒွန်ကလည်းပြီးခဲ့တဲ့သတင်းပတ်ကလုံခြုံရေးကောင်စီမှဒီကိစ္စကိုကင်တွယ်ဖြေရှင်းပေးဖို့တောင်းဆိုခဲ့ပါသေးတယ်ရှင်။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုပါတီတွင်သမ္မတလောင်းအရွေးခံပိုင်ခွင့်ကော်လိုရာဒိုပြည်နယ်ကပိတ်ပင်လိုက်ပါတယ်။လာမယ့်ဇန်နဝါရီလအမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီတွင်ပနာမရွေးကောက်ပွဲကျင်းပတဲ့အခါမဲပြားပေါ်မှာသမ္မတဟောင်းထရမ့်အမည်ကိုကိုယ်စားလှယ်လောင်းဖြင့်ထည့်သွင်းခွင့်မရှိကြောင်းကော်လိုရာဒိုပြည်နယ်တရားရုံးချုပ်ကမနေ့ကဆုံးဖြတ်လိုက်တာပါ။ထရမ့်ကိုရွေးကောက်ပွဲပြန်ဝင်ခွင့်ပေးဖို့ရည်ချင်းပြည့်မီသူဖြစ်သတ်မှတ်မလားမသတ်မှတ်ဘူးလားတခြားပြည်နယ်တွေမှာလည်းအငင်းပွားမှုရှိနေချိန်မှာကိုလိုရာဒိုပြည်နယ်တရားဝန်ချုပ်ကတော့မနေ့ဒီဇင်ဘာ19ရက်နေ့မှာပထမဆုံးအခုလိုဆုံးဖြတ်လိုက်တာပါထရမ့်မှာတမိုင်းမှာပြည်နယ်တစ်ခုကရွေးကောက်ပွဲဝင်ခွင့်ပိတ်ပင်ခံရတဲ့ပထမဆုံးသမ္မတဟောင်းဖြစ်လာပါတယ်အစိုးရကိုပုံကန်ထကြွမှုမှာပါဝင်ခဲ့သူတွေကိုအစိုးရယာဉ်တာဝန်ထမ်းဆောင်ခွင့်တားမြစ်တယ်ဆိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်14ရအခုလိုထရမ့်ကိုကိုယ်စားလှယ်လောင်းဖြစ်အရေးချင်းနဲ့မကိုက်ဘူးဆိုပြီးဆုံးဖြတ်လိုက်တာပါခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်တင်953ညလိုင်းဒိုမီတာ25ကီလိုဟတ်1183ညလိုင်းဒိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190ကီလိုဟတ်1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓညဗီအိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ဒီမနက်မှာလည်းကချင်တပ်မတော် KIA ကကုတ်ခိုင်နယ်နန့်ဖက်ကကြားမှာရှိတဲ့နန့်ခိုင်တရားကစစ်ကောင်စီတပ်စခန်းကိုသိမ်းယူလိုက်နိုင်ပါတယ်။ကုတ်ခိုင်မြို့ကစစ်ကောင်စီတပ်စခန်းကိုတော့တအားတပ်မတော် TNLA ကဆက်လက်တိုက်ခိုက်နေပါတယ်။ညီနောင်မဟာမိတ်၃ဖွဲ့ရဲ့1329စစ်စင်ရေးစတင်ပြီးတော့55ရက်ကြာမြင့်လာတဲ့အချိန်ထိရှမ်းမြောက်ဒေသမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတာပါ။ရခိုင်ပြည်နယ်ဘက်မှာလည်းရခိုင်တပ်တော်လို့ခေါ်တဲ့ AA အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့အရက်သားထိခိုက်ဒဏ်ရာရတာတွေနဲ့နေရက်စွန့်ခွာသူတွေအများပြရှိနေတဲ့အကြောင်းဒေသခံတွေကပြောပါတယ်တရုတ်နိုင်ငံပင်လယ်နဲ့စိတ်ကမ်းစီမံချက်အကောင့်ထဲပေါ်နေတဲ့ရန်ပြဲကျွန်းကိုကာကွယ်ရေးစစ်တပ်ဘက်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတဲ့အကြောင်းလည်းဒေသခံတွေကပြောပါတယ်မြမစစ်ကောင်စီနဲ့မြောက်ပိုင်းဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားယာယီအပြစ်အခက်ရစေးသဘောတူညီချက်ရအောင်ဂျားဝင်ဆောင်ရွက်ပေးနိုင်ခဲ့တဲ့အကြောင်းဒီဇင်ဘာဒုတိယပတ်တွင်တရုတ်နိုင်ငံကပြောဆိုခဲ့ပေမယ့်တိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေတော့မှာပဲတင်းမာမှုတွေရော့ကျစေရေးတက်ဆိုင်ရာအဖွဲ့တွေထိမ့်သိမ့်သိမ့်ကင်တွေဖို့အတွက်မင်းတို့ကလည်းတရုတ်နိုင်ငံဂျားယီဝင်ကြီးဌာနပြောခွင့်ရဝမ်မူပင်ကပြောပါသေးတယ်မြမအရေးလေးလာသူတွေကတော့ဖြစ်ပွားနေတဲ့တိုက်ပွဲတွေဟာစစ်ကောင်စီအပေါ်မှာရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်မှာပါတရုတ်ရဲ့ဩဇာလွှမ်းမိုးမှုအကန့်အသတ်ရှိနေတာကိုပြနေတယ်ဆိုပြီးတုံ့တက်နေကြပါတယ်ရှင
်စီးပွားပြတ်ခဲ့တဲ့သီရိလင်္ကာပြုပြင်ပြောင်းလဲအတွက်ကမ္ဘာဘဏ်ကအမေရိကန်ဒေါ်လာသန်းရှာချေပေးလိုက်ပါပြီစီးပွားကျဆင်းမှုတွေနဲ့မနှစ်ကရင်ဆိုင်ခဲ့ရပြီးဒေဝါလီခံထားရတဲ့သီရိလင်္ကာအတွက်ဒေါ်လာသန်း250ထောက်ပံ့ပေးလိုက်တယ်လို့ကမ္ဘာဘဏ်ကဒီနေ့ဒီဇင်ဘာ20ရက်နေ့မှာထုတ်ပြန်လိုက်တာပါနိုင်ငံခြားငွေပြတ်သွားခဲ့တာကြောင့်2022ခုနှစ်ဧပြီလမှာချင်းငွေဒေါ်လာ46ဘီလီယံကိုပြန်မဆက်နိုင်တဲ့အခြေအနေကိုသီရိလင်္ကာရောက်သွားခဲ့တာပါအဲ့ဒီရဲ့အကျိုးဆက်ဖြစ်တဲ့တိုင်းပြည်အတွက်အခြေခံလိုအပ်ချက်တွေဖြစ်တဲ့စာနယ်ဇင်းကာလောင်စာစီနဲ့ဆေးဝါးတွေပြတ်သွားခဲ့တာမှာအထွေထွေမကျေနပ်မှုတွေပေါ်လာပြီးသမရဂိုတာဘယာရချာပက်ဆာပါယာဒုကနေဆင်းပေးလိုက်တဲ့အထိမတည်ငြိမ်မှုတွေဖြစ်ပေါ်ခဲ့ပါတယ်သီရိလင်္ကာအနေနဲ့တိုင်းပြည်စီးပွားတိုးတက်ကောင်းမွန်လာအောင်ပြည်ပြောင်းလောင်းလဲမှုတွေလှုပ်ဆောင်နိုင်ရင်ဒေါ်လာသန်း500ပေးမယ်လို့ကမ္ဘာဘဏ်ကကတိပြုထားတဲ့အချိန်နောက်ဆုံးကြန့်ရှိနေတဲ့ဒေါ်လာသန်း250ကိုဒုတိယအထုပ်ဖြစ်ထောက်ပံ့ပေးလိုက်တာပါခင်ဗျာ
ထိုင်းနိုင်ငံနဲ့တောင်ဘက်အစွန်းပိုင်းမှာရှိတဲ့ကပ်ပလီပင်လယ်ပြင်ကိုဖြတ်ပြီးတော့ရထားလမ်းနဲ့ကီလိုမီတာ90လောက်ရှိတဲ့မိုင်50ကျော်ကုန်းတင်မိုင်းတရာဖြတ်ဖောက်ဖို့အတွက်ရင်းနှီးမြှုပ်နှံမှုတွေထိုင်းနိုင်ငံမှာစီစဉ်နေပါပြီ ကုန်တင်သင်းမော်တွေပစိဖိတ်သမုဒ္ဒရာနဲ့အိန္ဒိယသမုဒ္ဒရာကိုဖျက်ပြီးသွားရတဲ့အချိန်ကိုရှော့ချပြီးတော့စင်ကာပူနဲ့မလကာရေလက်ကြားမှာရှောင်သွားနိုင်မယ့်လမ်းကိုထိုင်းနိုင်ငံကမဟာဗျူဟာမြောက်စဉ်းစားနေပြီးတော့အဲ့ဒီလမ်းအတွက်အရေးကြီးတဲ့တရားကိုစောက်ဖို့အတွက်ပြင်ဆင်နေတာလည်းဖြစ်ပါတယ်။ဒေါ်လာ28ဘီလီယံကုန်ကျမဲ့ဒီအစီအစဉ်အလားအလာနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတော့အခုထိတရားဝင်သဘောထားမှတ်ချက်ပေးတာမျိုးမရှိသေးပါဘူး။တရုတ်နိုင်ငံကတော့သူ့သင်းမော်တွေထိုင်းနိုင်ငံကိုဖျက်ပြီးတော့ရေနှက်ပိုင်းစွတ်တူးမြောင်းပုံစံလမ်းကြောင်းနဲ့သွားဖို့ကိုတမိုင်းအစဉ်ဆက်လူလာနေကြတာပါတရုတ်နိုင်ငံကမဟာဗျူဟာမြောက်စဉ်းစားနေသူဖြစ်ပြီးတော့တခြားရင်းနှီးမြှုပ်နှံသူတွေကိုမတွေ့သမျှသူ့ဘက်ကရည်တည်ချက်ကိုပြောင်းမှာမဟုတ်တဲ့အကြောင်းတရားရီနဲ့ပတ်သက်ပြီးလေ့လာနေတဲ့ချူလာလောင်ကွန်တက္ကသိုလ်ပါမောက်ခဆွန်ပွန်ဖူဝီဆိုတီဆက်ကတုံ့သက်ထားပါတယ်ရှင
်အမေရိကန်မျိုးပေါ်မှာစစ်ခွဲထွက်ရေးသမားကိုလှုပ်ကြံခဲ့သူနဲ့ပတ်သက်ပြီးစစ်ဆေးပေးမယ်လို့အိန္ဒိယဝန်ကြီးချုပ်ကပြောလိုက်ပါတယ်အမေရိကန်နိုင်ငံသားစစ်ခွဲထွက်ရေးသမားတူကိုလှုပ်ကြံတပ်ဖြတ်ခဲ့တယ်လို့စွပ်စွဲခံထားရတဲ့နီခေဂူပတာနဲ့ပတ်သက်တဲ့အထောက်အထားမှန်သမျှကိုစုံစမ်းစစ်ဆေးပေးသွားမယ်လို့အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီကဒီနေ့ပဲပြောလိုက်တာပါစစ်ခွဲထွက်ရေးခေါင်းဆောင်တူကိုအမေရိကန်မျိုးပေါ်မှာလှုပ်ကြံတပ်ဖြတ်ဖို့ကြံစည်မှုနဲ့အိန္ဒိယနိုင်ငံသားမစ္စတာဂူပတာကိုအမေရိကန်တရားရေးဌာနကပြီးခဲ့တဲ့လကတရားစွပ်စွဲခဲ့တာပါအိမ်ပြည်တော်ကအမေရိကန်မှာစစ်ခွဲထွက်ရေးသမားတူလှုပ်ကြံတပ်ဖြတ်ရန်ကြံစည်မှုကိုအလင်းလက်ထားပြင်းပြထန်ထန်ဆောင်ရွက်နေတယ်လို့ပြောဆိုခဲ့ပြီးမှပဲအိန္ဒိယဝန်ကြီးချုပ်ကအခုလိုမှတ်ချက်ပြုခဲ့တာပါဘသူစီကအချက်လက်တွေပဲရတေချာပေါက်စစ်ဆေးပေးသွားမှာလို့လည်းအိန္ဒိယဝန်ကြီးချုပ်မိုဒီကပြောခဲ့ပါတယ်ခင်ဗျာဖီယိုအမေရိကန်တန်ရဲ့ဒီဇင်ဘာ20ရက်ဗိုလ်ရုညထိတ်တန့်ရောက်တဲ့တွင်တွေကိုမခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေအလှည့်ပါပထမဆုံးကတော့ရှမ်းမြောက်ဘက်နမ်ခိုင်တရားကစစ်ကောင်စီတပ်စခန်းတစ်ခုကို KIA ကချင်တပ်သိမ်းပိုက်လိုက်တာပါရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒီမနက်မှာကချင်တပ်မတော် KIA ကကွတ်ခိုင်နယ်နမ်ဖက်ကကြားရှိနမ်ခိုင်တရားကစစ်ကောင်စီစခန်းကိုသိမ်းယူလိုက်တယ်လို့ကွတ်ခိုင်ကစစ်ကောင်စီတပ်စခန်းကိုတအောင်တအန်းတပ်မတော် TNL ကတိုက်ခိုက်တာတွေရှိနေပါတယ်တစ်ချိန်တည်းမှာတော့စစ်ကောင်စီဘက်ကမူဆယ်မြို့မှာစစ်သည်အင်အားဖြစ်တင်းတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစောဝှက်လှိုင်ပြောပြပေးပါအောင်ခင်ဗျာ
။ညီနောင်မဟာမိတ်၃ဘွဲ့ရဲ့2029စစ်စင်ရေးစတင်ပြီး55ရက်ကြာမြင့်လာချိန်အထိရှမ်းမြောက်ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေစေရှိနေတာပါ။2029စစ်စင်ရေးကိုအဓိကကိုကန့် MNDAA တအောင် TNL နဲ့ရခိုင် AA ပါဝင်တဲ့ညီနောင်မဟာမိတ်၃ဘွဲ့ကပူးပေါင်းပြီးဆက်လက်တိုက်ခိုက်နေချိန်မှာကချင်တပ် KIA ကကွတ်ခိုင်မြို့နယ်ကစစ်ကောင်စီတပ်စခန်းတစ်ခုကိုသိမ်းပိုက်ခဲ့တာဖြစ်ပါတယ်။ဒီမနေ့သိမ်းယူလိုက်တဲ့တပ်စခန်းကတော့ကွတ်ခိုင်နယ်နမ်ဖက်ခါကြားမှာရှိတဲ့နမ်ခိုင်တရားကတပ်စခန်းဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
။ရှမ်းမြောက်မှာကတော့ကွတ်ခိုင်နယ်နမ်ဖက်ခါကြားကသူတို့ကျင်းဖော်ဝင်တော့နမ်ခိုင်ဖတ်တာဒီကဖန်လေးကိုဒီမနေ့ကျန်အီကျော်ချင်းမှာအဲစီအေဘက်ကနဲ့ဒီသူစစ်တင်ဒီမှာလက်ကြီးဖန်ကိုတင်းတဲ့တပ်ဝဲကိုရှိပါတယ်ခင်ဗျာဒီစီကတော့မသိဘူးအဲဒီလက်နဲ့ခေးအန်တယ်လက်စီစီရမီတယ်လို့တော့ပြောတယ်ဒါမဲ့အမျိုးအစားတွေအရင်တွေ့ကြတော့အဲသူတို့ဘာမှပြောတာတော့မရှိဘူ
းကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲဖြစ်ပွားတဲ့သတင်းပေးပို့လာတာမရှိသေးကြောင်းလည်းပြောပါတယ်နမ်ခိုင်တရားတိုက်ပွဲဖြစ်ပွားနေတဲ့တချိန်တည်းမှာပဲကုခိုင်မျိုးဘော်ကစစ်ကောင်စီတပ်စခန်းတွေကိုတအောင်တက်မတော် TNL ကတိုက်ခိုက်တာတွေရှိကြောင်း PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်။ဟုတ်ကဲ့ဒီနှစ်တိုက်ပွဲတဲ့တင်တင်အခုချိန်ထိတော့တက်လာတာတစ်ခုပဲရှိတယ်ပေါ့နော်ဒီကုခိုင်ဘက်မှာကုခိုင်တပ်စခန်းဒီမှာတော့ဝင်တိုက်ခိုက်တယ်ဆိုတော့လည်းအဓိကဒီကုခိုင်မှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းပေါ့အချိန်ကဖြစ်တော့ဒီမနေ့9:45ဒီမနေ့ကသူတို့တင်းကိုပေးချက်ဆိုတဲ့ပုံစံမျိုးပေါ့နော်တိုက်ပွဲကတော့ဒီကိုချင်းတီတော်ဆက်လက်ပြန်ထန်ပ
ါကုခိုင်ဒေသခံတူကတော့မြို့ပပတ်လယ်မှာမနေ့ကတည်းကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်နေကြောင်းမြို့ကန်တွေလည်းအပြင်းမထွက်ရဲကြကြောင်းအခုလိုပြောပါတယ
်မနေ့ကဒီပပတ်လယ်ကသူရောသူရောထိတ်ဆုံးမပြည့်တဲ့ဆက်ဖြစ်မထွက်ရောက်ကိုရက်တော့9ရက်တော့4ရက်တော့5ဒီနေ့ဟုတ်တာလူကြီးရက်တော့တက်နေအဲ့ဒါက
စစ်ကောင်စီတပ်စခန်းအနီးအနားမှာနေထိုင်သူတချို့ကတော့ပြီးခဲ့တဲ့ရက်တွေကတည်းကတိုက်ပွဲတွေဖြစ်လာမှကိုစိုးရိမ်ပြီးလာရှိုးနဲ့တခြားဒေသတွေကိုပြောင်းရွှေ့သွားတာတွေလည်းရှိကြောင်းပြောပါတယ်ပြီးခဲ့တဲ့ရက်တွေကတော့နမ်ခမ်းမြို့ကစခန်းတစ်ကုန်းကို TNL ကသိမ်းပိုက်ခဲ့တယ်လို့ Musa Miu Tia Nga Mai Malay Tai Bwari Sephi Nira Jau Musa Miu Bogo Sikang Si Beka Lijaunga En Aapi Tiendari Si Nira Jau Dita Gani Ka Pyo Bale Dila Sashi Nira Amandi E Tapwari Eche Saya Gokan Gopan Uchukunya Dita Lao Kai Miu Ne Lao Shantan Dita Go Sikang Si Beka Tai Liyin Ne Tungjin Takai Kedilu Lene Jine Le Pika Khe Jau Arina Maro Lao Shantan Dita Ma Tai Bwari Pika Jau Amandi E Ega Dating Topian Tha Bale Shamiao de Daga the Dinigo, synthesized Popiani de Shwepi me the Rintanagaro, Dignibane Male, Lauka Munema, Dipwari, Sele Pipwane, John the Rintopian Tabare. Dioning a Jawan Sizamune, Sikon Sine, Nina Mohammed Pueri, Twisombi, Dizema Sayeni Nama, Dipwari, Ninte Kayaga, Sashi and Nema, Lauka Munema, Dipwari, Pianle Pipwala, Le Pipare. တေုန်နိုင်ငံနိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝမ်ဘင်းကတော့မြန်မာပြည်မြောက်ပိုင်းငင်းချမ်းရေးဖြစ်စဉ်ကိုထောက်ခံပြီးကုညီအပေးနေကြောင်းနဲ့မြေပြင်တင်းမာမှုတွေရောကြစေဖို့ထင်းနေတင်းတင်းကန်တွယ်ဖို့နဲ့သဘောတူထားတဲ့အချက်တွေကိုအမြန်အကောင်အထည်ဖော်ဖို့အင်္ဂါနေ့ကပြောဆိုပါတယ်စစ်ကောင်စီဘက်ကရှမ်းမြောက်ဒေသကတပ်ဖွဲ့တွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်လာတော့မတွေ့ရသေးပါဘူးခင
င်တက်ထိန်းချုပ်လိုက်တာကုဇော်ဝလိုင်းပြောပြခဲ့တာပါအခုတော့ချင်းပဲမတူပြီးထဲပွေးတက်စခန်းကိုလည်းချင်းကာကွယ်ရေးတပ်ကထပ်သိမ်းလိုက်တာပါမတူပြီးမြို့နယ်ထဲပွေးချေးရကစစ်တပ်တက်စခန်းကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်စစ်တပ်တာဝန်ရှိသူတွေစခန်းကိုစွန့်ခွာထွက်ပြေးသွားခဲ့တာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေကလည်းလိုက်လံရှာဖွေနေကြပါတယ်။ချင်းပြည်နယ်ထဲမှာသတင်းတပတ်အတွင်းစစ်တပ်တပ်စခန်းနှစ်ခုကိုချင်းကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ခဲ့တာပါ။ချင်းပြည်နယ်ရဲ့စစ်အခြေအနေသတင်းပေးပို့ထားတာကိုအခြေခံပြီးကိုဝင်းခန့်မောင်ပြောပြပေးပါအောင်ခင်ဗျာ
။မတူပီမြို့နယ်နယ်ပလောဝမြို့ကိုဖျက်တမ်းရအဓိကလမ်းမပေါ်မှာရှိတဲ့မိုင်တိုင်32ထဲပွေးရွာအနီးကစစ်တပ်တပ်ဆွဲထားတဲ့ထဲပွေးစစ်စခန်းကိုမတူပီ CDF ကဒီဇင်ဘာ17ရက်နေ့ကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတရက်ကြာဒီဇင်ဘာ19ရက်မှာတော့အပိဓာတ်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာပါစစ်တပ်အင်အား40နီးပါးရှိတဲ့အဲ့ဒီစခန်းကစစ်သားတွေစွန့်ခွာထွက်ပြေးသွားတာကြောင့်ထွက်ပြေးသွားတဲ့စစ်သားတွေကိုလိုက်လံရှာဖွေနေတယ်လို့လည်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်တိုက်ပွဲဆဖြစ်တဲ့ဒီဇင်ဘာ18ရက်မှာတိုက်ပွဲဖြစ်ပွားမှုမရှိတဲ့ဘန်ကိုင်းကျေးရွာနဲ့လေစင်းကျေးရွာတို့ကိုစစ်တပ်ဘက်ကဒေသောင်းကပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အရက်သား4ဦးသေဆုံးပြီး2ဦးပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့မတူပီ CDF တာဝန်ရှိသူတို့ကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့မနေ့ခင်းနိုင်ရစတဲ့တော့တောက်ချိုးတိုက်လာတော့ည9နာရီရောက်တော့သူတို့ကအခန်းကိုဆုံးပြီးမှအကုန်လုံးထွက်ပြေးတော့ဒီတောတနေရာမှာကျွန်တော်တို့ညကြီးမှာဟိုစစ်တိုက်တွေ့မှာကျွန်တော်တို့ပြစ်ခတ်တာရှိရဆိုတော့ကျွန်တော်တို့ဖက်ကတူကြာသွားတယ်ဒါတူကအတညာရတာပေါ့ဒီထွက်ပြေးသွားတဲ့ဒီဆက်ကဆက်တွေကိုအကုန်လုံးကဒါလိုက်ပြီးတော့အာရှာနေတာဒီပြည်သူကတော့လေးဦးတေမတယောက်ကပြင်းထန်တဲ့နိုင်ငံဟောတစ်ထက်ကျိုးတာရေးလက်တစ်ထက်ကျိုးတာရေးအဲ့ဒါအခုပြင်းထန်တဲ့နိုင်ငံရတာပေါ့
စစ်တပ်ကလေးချောင်းတိုက်ခိုက်ခဲ့တယ်လေစင်းကျေးရွာဟာထဲပွေးကျေးရွာနဲ့3မိုင်ကွာဝေးပြီးဗန်ကိုင်းကျေးရွာက9မိုင်ကွာဝေးတယ်လို့အဲ့ဒီကျေးရွာတွေမှာတိုက်ပွဲဖြစ်တာမရှိပဲလေချောင်းတိုက်ခိုက်ခံရတာလို့ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်အခုချင်းကာကွယ်ရေးတပ်ဖွဲ့တွေတိုက်ပိုက်လိုက်တဲ့စခန်းဟာမတူပီမြို့နယ်မှာရှိပြီးပလဝမြို့နယ်ကတ်တဲ့နေရာဖြစ်တဲ့အတွက်စစ်တပ်ဟာရခိုင်တပ်တော် AA နဲ့တိုက်ပွဲဖြစ်ချိန်မှာဂျားကန်ထောက်ပို့လုပ်ဖို့အတွက်လွန်ခဲ့တဲ့10နှစ်လောက်ကတပ်ဆွဲထားတဲ့စစ်စခန်းဖြစ်တယ်လို့လည်းကာကွယ်ရေးတပ်ဖွဲ့တွေကပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာလတုန်းကလည်းမတူပီမြို့နယ်တွေကရေစွာမြို့နဲ့လိုင်းလင်းပီမြို့တို့ကိုချင်းကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးပြည်သူ့အုပ်ချုပ်ရေးစနစ်ဖော်ဆောင်နေပါရယ်တစ်ဆက်တည်းမှာပဲဒီဇင်ဘာ18ရက်ကချင်းပြည်နယ်ဟာခါမြို့နဲ့မကွေးတိုင်းကံကောမြို့နယ်အဆက်ကဟာကာကံကောကားလမ်းပေါ်မှာရှိတဲ့ပုံစုံစစ်စခန်းကိုလည်းချင်းကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပြီးတရက်ကြာဒီဇင်ဘာ18ရက်မှာတော့အပိဓာတ်သိမ်းပိုက်နိုင်ခဲ့ပါသေးတယ်။တိုက်ပွဲအတွင်းစစ်တပ်ဘက်က10ဦးသေဆုံးသလိုဗိုလ်ကြီးအဆင့်ရှိသူအပါအဝင်6ယောက်ကိုစစ်တုံးပန်းဖြင့်ဖမ်းဆီးရမိခဲ့ပြီးလက်နက်ငယ်28လက်ကိုလည်းသိမ်းဆီးရမိတယ်လို့ချင်းမျိုးသားတပ်ဦးချင်းမျိုးသားတပ်မတော်ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကအခုလိုပြောပါရယ
်။ပုံစုံစခန်းကကိုယ်တိုင်ကနဲ့ချင်းပြည်နယ်ကိုလာတဲ့ဒီတောင်ဆူလမ်းမကြီးပေါ်မှာရှိတဲ့စခန်းကိုကျွန်တော်တို့တင်းလိုက်တာပေါ့နော်။ချင်းမျိုးသားတပ်မတော်နဲ့ဒေသအကာကွယ်တပ်ဖွဲ့ပူပေါင်းတပ်ဖွဲ့၃ဖွဲ့နဲ့တို့ကျွန်တော်တို့ဝင်တင်းတာဖြစ်တယ်။လက်နက်ကလက်နက်ငယ်က28လက်နဲ့ကျစမ်းနေကျွန်တော်တို့တင်းတာပေါ့နော်။၆ယောက်ကတော့ဗိုလ်ကြီးတို့ပေါင်းပြီး6ယောက်တော့ကျွန်တော်တို့ဖမ်းဆီးတယ်။7ယောက်ကတို့အဲ့ဒီတိုက်ပွဲမှာခြားတော့တာပေါ့တို့ဖက
်။ဒါဟာတပတ်အတွင်းချင်းပြည်နယ်ကစစ်တပ်စခန်းနှစ်ခုကိုတင်းပိုက်နိုင်ခဲ့တာဖြစ်ပါတယ်။ ရင်ကကာကွယ်တပ်တွေတိုက်ခိုက်သိမ်းပိုက်ထားတဲ့စစ်ကမ်းတွေကိုလည်းစစ်တပ်ဘက်ကပြန်လည်တိုက်ယူနိုင်တာမရှိသေးပဲကာကွယ်တပ်ဖွဲ့တွေဘက်ကဆက်လက်ထိန်းချုပ်ထားနိုင်စေဖြစ်တယ်လို့လည်းပြောပါရယ်ဒါအပြင်စစ်တပ်ဟာတိုက်ပွဲဖြစ်မနေတဲ့ကျေးရွာတွေကိုလည်းလေကြောင်းကနေအချိန်မီတိုက်ခိုက်နိုင်တဲ့အတွက်ပြည်သူလူထုတွေအနေနဲ့လေကြောင်းအနေရကိုအထူးသတိထားကြဖို့လည်းကာကွယ်အဖွဲ့တွေကတိုက်တွန်းထားပါရယ်ခင်ဗျာ
ချင်းဘက်မတူပီကထဲပွဲစစ်ကောင်စီတပ်စခန်းကိုချင်းကာကွယ်တပ်ကထတ်သိမ်းလိုက်တာကိုကိုဝင်းခံမောင်ပြောပြခဲ့တာပါအခုတော့တာယာဝတီထောင်မှာဝင်းပြဲဝင်းလျှော့ရော့ကကြောင့်တည်ဆုံမှုရှိလာတာပါပဲခူးဘက်တာယာဝတီအချင်းထောင်ထဲမှာအစားအသောက်နဲ့သောက်သုံးရည်မဆန့်ရှင်းမှုကြောင့်ဝင်းပြဲဝင်းလျှော့ရော့ကဖြစ်ပွားနေပြီးမချသေးခင်ကပဲလူတည်ဆုံတဲ့အထိဖြစ်လာတယ်လို့အချင်းထောင်နဲ့နှိစက်သူတွေကပြောပါတယ်ဝမ်ပြဝမ်ရှော့ရောက်ကြောင်တည်ဆုံသွားသူဟာနိုင်ငံရေးအကျဉ်းသားတူလို့သတင်းထွက်နေပေမဲ့ထောင်အာဏာပိုင်တွေဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးအလိမ်မာပြောပြပေးပါအောင်ခင်ဗျာ
တာယာဝတီအကျဉ်းထောင်ထဲမှာအစားအသောက်နဲ့တောက်သုံးရည်မတန်ရှင်းမှုကြောင့်ဝမ်ပြဝမ်ရှော့ရောက်ကဖြစ်ပွားနေပြီးတော့ကျန်းမာရေးဆောက်ရှောက်မှုလည်းလုံလုံလောက်လောက်မရနိုင်တဲ့အခြေအနေနဲ့ကြုံနေရတယ်လို့နိုင်ငံရေးအကျဉ်းသားတွေနဲ့မိသားစုဝင်တွေကိုထောက်ဝင်စာတွေ့ဆုံနိုင်ဖို့အကူအညီပေးနေသူတူဦးကအဖီဝေကိုပြောပါတယ်။ဒါ့အပြင်ဝမ်ပြဝမ်ရှော့ရောက်ကဖြစ်ပွားပြီးတော့နိုင်ငံရေးအကျဉ်းသားတူဦးသေဆုံးသွားတယ်လို့လည်းပြောပါတယ်။အဲဒီ
ထောင်ထဲမှာအခုဖြစ်တဲ့အခြေအနေကပြင်းပြောရင်တော့ထောင်ထဲမှာကမိလာမရေတန်းတောက်ရတာဗျာအဲ့ဒီရေတန်းဆက်ကလည်းကျွန်တော်ထောင်သားနေပဲစုပြီးလှူရတာရင်းတော်ကလုပ်ပေးရတာမဟုတ်ဘူးဗျာအဲ့ဒီမိလာတဲ့ခါကျရင်ကျွန်တော်တို့ကအဲ့မှာရှိတဲ့ရေတောက်ရတာဗျာအတိအကျတော့ထောင်ထဲမှာတောက်ရေတုံးရေနှစ်နှစ်ရှင်မတောက်ရဘူးဟုတ်ပြီးတော့ဒီအသားတောက်တွေကဒီမိလာလောင်းနဲ့ရွက်တွေပဲပြန်ချက်ကျွေးရဗျာဝန်လင်းပြောရင်ဒီကြတိကလည်းအခုပူလာတဲ့ခါကျတော့ကျွန်တော်တို့ဝမ်းပြယောဂတွေဖြစ်တယ်ဝမ်းပြယောဂဖြစ်တယ်ဆိုတော့ဝမ်းကတော့ဟိုအပြင်မှာလည်းပြက်နေကြတာပဲလူတွေကဒါပေမဲ့ဟိုဆေးဝါးကုသမှုလုံးလုံးတော့တာရတယ်ဆိုရင်အဲဒီလိုသက်ဆုံးရှုံးစရာတွေမရှိဘူးလို့ကျွန်တော်တို့ကယူဆတာပေါ့နော်ကျွန်တော်တို့ဒီဒါတာက7ရက်နေကဆုံးသွားတယ်လို့သိထားတယ်ခင်ဗျ။ဟိုလူဆောင်တက်ကံကတယောက်အဲ့လိုမျိုးဆုံးသွားတယ်ဒီမနက်တက်ကြတာ2ရက်ဖြစ်သွားပြီလို့ကြားတယ်။ဒါပေမဲ့ကျွန်တော်တို့ confirm လုပ်လို့ရတာတော့တယောက်ပဲလုပ်လို့ရသေးတယ်ခင်ဗျ။အဲကျွန်တော်တို့ဟိုနိုင်ငံချင်းသားဆိုတာပဲတော့တဲ့သိရတယ်။အထောင်းကလည်းဒီဆုံးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်ဖြစ်နေတော့ကျွန်တော်တို့ဘယ်သူရဲ့တဲဝါရဲ့ဆိုတာကိုစုံစမ်းရခက်ခဲနေတာပေါ့နော်။ကျွန်တော်တို့ကြည့်တော့အလောင်းပြန်မထုတ်ပေးသေးဘူးလို့ပြောတယ်
။တည်ဆုံးသူဟာစစ်ကောင်စီအာဏာသိမ်းမှုကိုလက်မခံပဲစန္ဒပြရာကနေအဖမ်းဆီးခံခဲ့ရတာပါ။ဒါပေမဲ့ဘယ်ပုံမှနဲ့ထောင်အချခံနေရတယ်ဆိုတာကိုတော့ VOA ကစုံစမ်းနေစေပါသူတေဆုံးသွားကြောင်းမိသားစုကိုအကြောင်းကြားခဲ့ပေမဲ့လက်ရှိအချိန်ထိအလောင်းကိုပြန်မရသေးဘူးလို့လည်းအကျဉ်းထောင်နဲ့နှိစက်သူကပြောပါတယ်ဒါအပြင်ထောင်တွင်းမှာစီးဝါလည်းမလုံမလောက်ပဲဖြစ်နေတယ်လို့သူကပြောပြပါတယ
်ကျွန်တော်တို့တည်တယ်လို့ပြောတော့ဗျာထောင်တွင်းမှာတောက်ရီထောင်မှာတောက်ရောက်လဲပါတာစီတမောစီပဲကျားနာလဲပါတာစီတမောစီပဲပင်နာလဲပါတာစီတမောစီပဲဒါပဲပေးနေတာဗျာကိုကကိုသွင်းနိုင်သွင်းမသွင်းနိုင်လို့ကတော့တောင်ထဲမှာကျမကြီးဆောက်ချောက်မှုကတော်တော်ကိုကင်းမဲ့နေတဲ့သဘောထားချင်းနေရှိရဲ့ဟိုတက်နိုင်တဲ့သူကသွင်းရင်တော့မှတက်ဆိုင်ရန်ထောင်ဆရာဝန်ရဲ့ခွင့်ပြုချက်နဲ့မှသွင်းရမယ်ဆိုတဲ့အခါမှာတချို့ဟာတွေမှာကျွန်တော်တို့အရန်ခက်ခဲတယ်ဗျာသူတို့နားလေတဲ့စေဝါဆိုရင်တောင်ဆရာပါတဲ့သွင်းတဲ့အခါမှာချက်ထားပါတော့မဆာဖိတို့ပါဆိုတော့ပြင်မှုနဲ့တုံးမှုနဲ့ဆိုင်ခွင့်ပြုလိုက်သူတို့မမြင်ဘူးမတုံးမှုနဲ့ဟာတိုင်းခွင့်ပြုဗျာတချို့ဆေးတွေကြောက်ကဆေးတို့ဒီနှလုံးဆေးတို့တချို့ဟာတွေကအင်းလေးတို့ရေးရတာဗျာဟိုသူတို့ကျင်းတော်ဝန်ထမ်းတွေအနေနဲ့မလုံးမလည်းနားမလည်နိုင်ဘူးပါစေဌာနမှာဆေးလက်ခံတဲ့အခါမှာကျင်းတော်ကထောင်ဆရာဝန်ဘက်ကစေဝါနဲ့ပတ်သက်ပြီးနားလည်စုတွေပါထားရှိစေချင်တယ်ဗျာဒါမှကျွန်တော်တို့အဲမှာရှိတဲ့ကျင်းသားရေရဲ့ဟိုလိုအပ်တဲ့စေဝါတွေကိုဒါကတော့သွင်းနေတယ်ဒါကတော့တရားမဝင်အဲစေဆိုတာမျိုးသူတို့ပြည်ချဆုံးဖြတ်လို့ရမယ်လို့ကျွန်တော်တို့ကယူဆတယ်ပေါ့နော
်ဒီကိစ္စနဲ့ပတ်သက်လို့တာယာဝတီအကျဉ်းထောင်ကိုဖုံးဆက်သွဲမေးမြန်းရမှာတော့ထောင်အနေနဲ့ဖြေပေးစရာမရှိချောင်းနဲ့နေပြီးတော့အကျဉ်းဦးစီးကိုသာဆက်သွဲမေးမြန်းဖို့ပြောကြတာပါဒါကြောင့် VOA ကနေပြီးတော့အချင်းဦးစီးဌာနကိုအကြိမ်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့အခုချိန်ထိဆက်သွယ်လို့မရသေးပါဘူး။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထိုးကြည်ကတော့လက်ရှိအကျဉ်းထောင်တွေထဲမှာအကျဉ်းသားတွေအနေနဲ့အနေအဆားဆင်းရဲနေတဲ့အပြင်ကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုမရှိဘဲအဆိုးဝါးဆုံးအခြေအနေနဲ့ရင်ဆိုင်နေကြရတယ်လို့လည်းပြောပါတယ်
။တောက်ရည်ဆိုလည်းအရင်လိုတောက်ရည်တန်မဟုတ်တော့ဘူးသမီး။အမှန်ကဖန်ထောင်တို့ပါလို့ဆိုရင်ဘယ်လောက်ဆိုးလဲဆိုရင်အတောက်တောက်ရည်တန်းတဲ့ပတ်သက်လို့ဟာအပြင်းဝေရတဲ့အနေအထားမျိုးတွေပေါ့နော်အဲဒါနောက်တစ်ခုကအထောင်သီးသီးမှာကအတိတ်နဲ့ပဲကွာမယ်သမီးနေရေးထိုင်ရေးစားရေးတောက်ရေးနော်အဲဒီကိစ္စတွေမှာတော့ဒီချက်မိုင်ကြီးနဲ့လျှော့ညီတယ်ဆိုတာကတော်တော်ရှက်ရှက်ပါလူကလည်းများလာတယ်အမှန်ကလေးဥပုံထောင်မှာဆိုရင်ချက်မိုင်ချုပ်တဲ့တဲ့လူတွေတော်တော်များလာတယ်ဘာကြောင့်လဲဆိုတော့ထောင်ကလည်းဆေးဝါမပေးနိုင်ဘူးတမင်ပေါ့နော်စေဝါမပေးနိုင်ဘူးနော်အပြင်ကနေပြီးတော့စေဝါတွေသွင်းတဲ့ကိစ္စတွေပါလေအမျိုးမျိုးဖုံဖုံသွင်းတာသွင်းတယ်ပေါ့နော်အဲဒီကန်ကန်ချင်းတွေရှိလို့မရောက်တာတို့နော်အဲစေဝါတွေနဲ့ပတ်သက်လို့ဖြတ်စားလက်စားလုပ်တာတို့ထောင်စားတွေနဲ့ပတ်သက်လို့ဖြတ်စားလက်စားလုပ်တာတို့ and appear on the outdoor, the chunto of a yacht, the chunto domo of a yacht. Hello, new Piazala Sarariga. I'm a Piawan license, Pira, that I may have looked at.
A coolo jamma is some shamu attending at Batalo, Nagaraga Bagaba, a lay base Saudi Dari, Losage in the Lo, Taunu attendingo, Leila Saudi Bibule, Nagay attendarigo goody, South Shall Bene Duriga, Dowso Niraba. Nimanagama Sita Anna, Dame Zingani Salo, Anna Shin Sati, Losha Muri Adre, they so gayadu Uyeha, laid out Layajone, Pansi attained the Kayadu, Latang, Naranjo, Shine Biro, Detailer and Yazuha, Sapi a Pank and Yaze Belo, Lagaye Zinania Gudi, South Shawye a day, AABBiga Tobian Tavare, Sigal Cigaro, AABBiga Tobian Sienuha, Tega, Pobia Tarapiade, Lususwe Biosuli Shibare, Kuche di Sigal Cibaga Anate Gala Adre, Lubang Pana Ugo, Tene Tare Suraguro,
တဲ့ဈေးမှာထုတ်ပြန်ပြောဆိုရမှရှိသေးပါဦးရှင်။တာယာဝတီထောင်မှာဝမ်ပြဝမ်လျှော်ယောဂကြောင့်တည်ဆုံးမှုရှိလာတာကိုအလိမ္မာပြောပြခဲ့တာပါ။အခုတော့မြန်မာနဲ့နယ်စပ်ထိနေတဲ့အိန္ဒိယဘက်ကမဏိပူရအချင်းထောင်မှာလည်းမြန်မာမျိုးသမီးတွေအရိုက်ခံခဲ့ရတာပါ။အိန္ဒိယနိုင်ငံမဏိပူရပြည်နယ်အင်ဖာဘဟုအချင်းထောင်မှာဖက်စီခံထားတဲ့မြန်မာမျိုးသမီးတွေကိုထောင်အာဏာပိုင်တွေကရိုက်နှက်တဲ့
ကျွန်တော်တို့ရဲ့မြန်မာမျိုးသမီးတွေကိုထောင်အာဏာပိုင်အမျိုးသားတွေကရိုက်နှက်ခဲ့တာလို့အကျဉ်းသားတချို့ကပြောပါတယ်။ဒီအကြောင်းရန်ကုန်ကပြည်ပလာတဲ့တရင်ကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျာ။အထောက်အထားမဲ့20ဖြစ်ကျော်မှုကြောင့်အိန္ဒိယနိုင်ငံရဲ့လူမှုကြီးကြေးဥပဒေနဲ့ဖမ်းဆီးခံထားတဲ့မြန်မာနိုင်ငံသားအများပြားဟာအင်ဖာမျိုးကမဏိပူရာဗဟုကျင်းထောင်မှာလာပေါင်းများစွာကြာခံနေရ အမျိုးသမီးတွေကိုထောင်အာဏာပိုင်တွေကနှင်းတော်ထဲမှာပြစ်ဒဏ်ပေးခဲ့တယ်လို့ပြင်းပြင်းထန်ထန်မှာရိုင်းနှက်ခဲ့တာကြောင့်လက်ရှိကျင်းကျနေစေအမျိုးသားတအူးကမြန်မာအရက်ဖက်အဖွဲ့အစည်းတစ်ခုကိုကျင်းထောင်ထဲကနေဆက်သွယ်ခဲ့ပြီးဗီဒီယိုကိုသတင်းပေးပို့ခဲ့တာဖြစ်ပါတယ်
မနီပူရာပြည်နယ်အင်ဖာဗဟုကျင်းထောင်ထဲမှာမြန်မာနိုင်ငံသားဘလောက်များများဖမ်းဆီးခံထားရတယ်လဲဆိုတာကိုပြည်နယ်အာဏာပိုင်တွေကသတင်းထုတ်ပြန်ထားတာမရှိပါဘူး ဒါပေမဲ့အိန္ဒိယသတင်းတွေကတော့အယောက်200နီးပါးလောက်ဖမ်းဆီးခံရတယ်လို့ရေးသားကြပါတယ်အဲ့ဒီထက်မှအမျိုးသားကတရ1000လောက်ပါပြီကျန်တာကတော့အမျိုးသမီးတွေနဲ့ကလေးတငယ်တွေဖြစ်တယ်လို့ကျင်းသားတွေနဲ့နေဆက်သူတူကဗီအိုကိုပြောပါတယ်အသက်မပြည့်သေးတဲ့ကလေးတွေလည်းမိခင်တွေနဲ့အတူကျင်းထောင်ထဲမှာထိန်းသိမ်းခံထားရတာဖြစ်ပါတယ်အရိုင်းနှက်ခံသူတွေထဲမှာမိဖွားပိစမျိုးသမီးတွေလည်းပါဝင်ကြောင်းအကျဉ်း
ดีนูโซมิเคเนียตรุลุมะเบลุโซบิยอดีอสังะสนับจาราบ่เนาะกูเนาะสังะเยนี่กระเดียดจาราดีนี่มะเนี่ยสกุเยนี่ที่จารออีทางเยเดียตรุยายนะบาเลยบ่เนาะอสามซาลุโซบิมา
ကလေးမွေးွားတဲ့သူတွေရတုံးအောင်လောက်ရှိတယ်ရှင်။နောက်ပြီးတော့ဒီကလင်းငယ်တုံးစံငါးရောက်ရှိတဲ့ဘယ်ဘွယ်စင်းဆိုသူတို့ဘောဒီဝမ်ဝကူနီဖြစ်စင်းပြနေဝင်ကမျိုးလင်းနဲ့တောင်းဆိုရှင်နဲ့ပေါ့နော်။အများစုကကြောက်တဲ့တဲ့ဒံွေလေးဆောင်းထားပြီးဖြစ်တယ်လို့လူရဲ့စိတ်သူတွေများပြားရှိနေပါတယ်။မြို့သူတွေနဲ့ကလေးတွေကအစာငတ်ခံဆန္ဒပြကြတဲ့အတွက်မြို့သားတွေကလည်းမနေ့ကဒီဇင်ဘာ19မ ရောက်ကြလေရေးတွေကရိုက်တဲ့ခါကျတော့တန်ရာကဟိုတချို့ဆိုရင်တော့တော်တော်လေးတန်ရာပြင်းထန်တဲ့ပုံစံမျိုးအနေနဲ့ထပ်ဖြစ်တယ်လို့ကျွန်တော်တို့သတင်းကြားရတယ်နောက်ပြီးတော့ဒီဟာနဲ့ဆက်ဆက်ပြီးတော့မှမကျေနပ်ကြလို့ဖော်ရီနာအနေနဲ့ဖန်ခံတဲ့သူတွေရောက်ကြလေးတွေပေါ့ဆန္ဒထပ်ပြဖို့ပြင်ဆင်နေတယ်လို့ကျွန်တော်တို့သိထားရပါတယ်မြန်မာနိုင်ငံသားတွေဟာနေဆက်ကိုနေ့စဉ်ဖြတ်ကျော်
ပြင်မြန်မာနဲ့မိုင်250လောက်ကီလိုမီတာ390ထိဆက်နေတဲ့မနိပူရာနယ်စပ်ကိုလည်းပြည်နယ်အစိုးရကချမ်းစည်းဥခတ်ပြီးတော့လုံခြုံရေးတိုးမြှင့်ဖို့ကြိုးစားနေတာဖြစ်ပါတယ်ခင်ဗျာ
မြန်မာနဲ့နယ်စပ်ထိနေတဲ့အိန္ဒိယဘက်မဏိပူရအချင်းထောင်မှာမြန်မာမျိုးသမီးတွေအရိုက်နဲ့ခံခဲ့ရတာကိုကိုစိတ်တူပြောပြခဲ့တာပါ။ဗိုလ်ဒူးညာရဲ့အခုလိုသတင်းပေးပို့ချက်တွေအပြီးမှာတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်မက်ခင်လီပြောပြတဲ့လူငယ်မျိုးဆက်တွေအတွက်ဂျန်စီနောက်ကိုရနိုင်ပြောပြတဲ့အာကစကန္လာအပတ်စဉ်တွေဆက်လာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာt.me/bemisviewnews မှာ join လုပ်ဖို့ထိတ်ဆက်ရပါပါရှင
်။မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ရဲ့ဒီဇင်ဘာ20ရက်ဗုဒ္ဓညအစီအစဉ်တွေကိုည10နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုမကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညယူဝတ်မှာတော့ဗုဒ္ဓညတိုင်းပြောပြနေကြဥကျော်ဇာသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်နောက်မက်ခင်လီရဲ့လူငယ်တွေအတွက်ဂျန်စီနောက်ကိုရနေရဲ့အာကစားကဏ္ဍပတ်စင်ကဏ္ဍတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဥကျော်ဇန်သားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်ပထမပါ။တိုင်းပြည်ပြိုကွဲနိုင်ခြင်းတကယ်ရှိသလားဆိုတာကိုသုံးသပ်ထားပါတယ်။တရုတ်နယ်စပ်ဖြစ်တဲ့ရှမ်းမြောက်ဒေသမှာညီနောင်3ပါတီရဲ့တိုက်ခိုက်မှုတွေဖြစ်နေခြင်းစစ်ကောင်စီကကာလုံလို့ခေါ်တဲ့ကာကွယ်ရေးနယ်လုံခြုံရေးကောင်စီစီဝေးကိုခေါ်ယူပြီးတိုင်းပြည်ပြုတ်ကွဲနိုင်ခြင်းရှိနေလို့သူတို့ကိုပြည်သူလူထုကထောက်ခံပေးကြဖို့သမရဦးမြင့်စေကပြောကြားခဲ့ပါတယ်။တိုင်းပြည်ပြုတ်ကွဲနိုင်ခြင်းတကယ်ရှိနေပါသလား။ဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စံသားကိုမမျှတစင်အောင်မေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ။
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါများရှင
်ဒီတစ်ပတ်မှာလည်းဒီအရေးကြီးနေတဲ့မြန်မာအရေးကိုပဲဆက်ပြီးတော့ဆွေးနွေးချင်ပါတယ်ပြီးခဲ့တဲ့ကာလုံအစည်းအဝေးမှာယာယီသမရဦးမြင့်စွေကအခုလိုပေါ့နော်ဒီတိုက်ခိုက်မှုတွေဟာနိုင်ငံတော်ကိုအစိတ်စိတ်မှောင်မှောင်ကွဲသွားစေနိုင်တယ်လို့သတိပေးပြောဆိုခဲ့ပြီးတော့ဟိုပြည်သူလူထုအနေနဲ့တက်မတော်ကိုထောက်ခံကြဖို့လဲသူကတိုက်တွန်းခဲ့ပါတယ်ဒီပေါ်ဘလို့သဘောရပါလဲ
ပထမဆုံးကာလုံကကွေးနယ်လုံရေးကောင်စီရဲ့အစည်းအဝေးခေါ်တဲ့ဆိုကြတာတိုင်းပြည်ချင်းတဲ့သိအရေးကြီးနေမှာခေါ်တာဖြစ်ပါတယ်ဆိုတာဒီအစည်းအဝေးခေါ်လိုက်တဲ့ဆိုကြတာတိုင်းပြည်မှာအခုဖြစ်နေတာသိအရေးကြီးတဲ့အခြေအနေဖြစ်တယ်အဲ့ဒီအစည်းအဝေးမှာမှသူရဲ့သမ္မတကဒါတိုင်းပြည်ကဆိတ်ဆိတ်မှမှကွဲသွားနိုင်တယ်ဆိုတော့ဒါစပူပြီးတော့အရေးကြီးတယ်ဆိုတာ highlight လုပ်ပြတာပေါ့လေဒါဘာလို့ဖြစ်လိုက်လဲဆိုတော့တစ်ချိန်တည်းမှာစစ်ကောင်စီရဲ့ပြောခွင့်ရကအစည်းအမြောက်မှာသူတို့အခေါ်ပေါ်လေဒါတောင်းကျမ်းသူတွေသဘုံတွေကသိမ်းထားနိုင်ဆိုမဟုတ်ပါဘူးသူတို့ကပြန်သိမ်းနိုင်ပါတယ်ဟိုဘက်ကလူတွေဝါဒဖြန့်ကျင်တာဖြစ်ပါတယ်တို့တော့သူတို့ဟာပေးတဲ့ view ဟာကိုခဏတက်ပြီးတော့ဒါဝါဒဖြန့်ဖို့တပ်ပုံရိုက်တော့ဖြစ်တယ်ဆိုတော့ဒါတွေဟာဘယ်လို့မှမဖြစ်နိုင်ဘူးသမရကိုယ်တိုင်ကတိုင်းပြည်ချင်းပြုတ်ကွဲထန်လို့ဝန်ခံထားပြီဆိုတာသိပေါ်လွင်သွားပါတယ်ဆိုတော့သူတို့အေးသန်တယ်ဆိုတာမဟုတ်ဘူးဆိုတာပေါ်နေပါတယ်ဒုတိယတစ်ချက်ပြောချင်တာကတော့သမရကတိုင်းပြည်ချင်းနဲ့ပြိုကွဲမယ်လို့ပြောတယ်သူတို့ဒီဟာကိုစိုးရိမ်နေဆိုတော့ကောင်းတဲ့လက္ခဏာလို့ကျွန်တော်ထင်ပါတယ်သို့တော်လည်းပဲအဲ့မပြိုကွဲအောင်သူတို့ကိုထောက်ခံအားပေးရဆိုတော့ပြည်သူကသူတို့တကယ်ထောက်ခံမှာလားပြဿနာဖြစ်လာတာကသူတို့အာဏာသိမ်းတာကိုပြည်သူမထောက်ခံလို့လမ်းပေါ်ထွက်ပြီးတော့ညှဉ်းပန်းဆိုဆန္ဒပြတယ်အဲ့ဒါသူတို့ကအင်အားနဲ့နှိကွတ်တယ်ပြစ်ခတ်တယ်ဆိုတော့အဲ့ဒါကြောင့်ဒီလက်နက်ကင်တော်လှန်ရေးအင်အားပူပြီးတော့ကြီးလာတာဖြစ်ပါတယ်ဆိုတော့သူတို့ကိုထောက်ခံခြင်းအပြင်တကိစ္စညင်သက်သွားနိုင်ကြအကြောင်းသိမရှိဘူးလို့ထင်ပါတယ်ဆိုတော့သူတို့တကယ်ဖြစ်စင်တာကတော့ peaceful resolution ခေါ်တာပေါ့ညဉ့်ညံ့စွာဖြစ်စင်ရေးကိုစဉ်းစားရမှာဖြစ်ပါတယ်တိုင်းပြည်ချင်းနဲ့ပြုတ်ကွဲနိုင်တယ်ကျွန်တော်ညဉ့်ညံ့စွာဖြစ်စင်ဖို့ကြိုးပမ်းမယ်ထောက်ခံပါဆိုရင်တော့ညဉ့်ညံ့စွာဖြစ်စင်ရေးကြွေးကြော်စံနဲ့သူတို့ပြည်သူလူထုရဲ့ထောက်ခံမှုကိုပြောရဆိုရင်တော့ပြည်သူတွေအများကြီးထောက်ခံနိုင်မယ်လို့ထင်ပါတယ်ကျွန်တော်စဉ်းစားမိရပေါ့လေစကား
အဲ့တော့ဒီတကယ်တမ်းလက်တွေ့အခြေအနေတွေကိုဘယ်လိုသုံးသပ်မိပါလဲ
လက်တွေ့အခြေအနေကဆိုးနေပါတယ်အဲ့ဒါကြောင့်လည်းသမနာကတာတိုင်းပြည်ပြုတ်ကျတော့မလို့သူတို့ပြောတာကိုသူတို့ကိုယ်တိုင်စီဆုံးပါသူတို့ကိုယ်တိုင်တိုက်နေတဲ့လူတွေဆိုတော့အကြံပြင်းကျွန်တော်နားလဲလောက်ပြောမယ်ဆိုတော့တန်နေမြေဟိုတုန်းကအရှိဘက်ကမ်းမှာတိုက်နေရကြတယ်ပေါ့လေအခုအရှိဘက်ကမ်းနေမှာဒီအနောက်ဘက်အထိတိုက်ပွဲတွေကျပြန့်လာပြီဆိုတော့အဲ့တွေ့ရပါတယ်အများကြီးသူတို့တွေကအရှိမြောက်ကအဲ့ဒီခြေကုပ်တွေယူထားနိုင်ပြီဖြစ်တယ်နောက်အခုနောက်ဆုံးသတင်းဆိုရခိုင်ဘက်မှာလည်းပဲရဲစခန်းတွေစစ်ကောင်စီရဲစခန်းတွေကိုအေကဝင်းပိန်းဓာရီဘာရီလာရူသွားပါပဲချင်းဘက်မှာလည်းပဲလိုပဲဖြစ်တယ်အိန္ဒိယနယ်စပ်မှာလည်းပဲဘကတပ်တွေကပြန်သိမ်းသွားတာဖြစ်တယ်နောက်တောင်ပိုင်းမှာလည်းပဲ KNPP ရိုက်ကော့ဆွေမြို့ထဲထိတိုက်ပွဲတွေပြင်းလာပြီဆိုတော့နိုင်ငံအနှက်မှာပဲတော်လေးတိုက်ပွဲတွေကြေကြေပြင်းပြင်းဖြစ်နေတော့မှန်ပါပဲတိုင်းပြည်ချင်းပြိုကွဲတော့မလားဆိုတာ စစ်ကောင်စီဘက်ကဆိုရင်ဒီလိုပဲဆိုရင်နောက်တဲ့အချိန်လေးလို့ပြောရင်ရပါတယ်ခင်ဗျာဟုတ်ကဲ့ပါအဲ့တော့ဒီအခုတိုက်နေကြတဲ့အင်အားစုတွေပေါ့သူတို့ရဲ့ရေရှည်ရီမှန်းချက်ကတော့အားလုံးတူညီပါလားအဲ့ဒါမေခွန်ထုတ်စီရပဲတကယ်တော့အခုလောလောဆယ်မှာသူတို့ရဲ့လောလောဆယ်ရီမှန်းချက်ကတော့စစ်ကောင်စီရဲ့တပြည်လုံးကတော်လှန်ရေးအင်အားစုတွေကစစ်ကောင်စီကိုဖြုတ်ချရေးပေါ့စစ်ကောင်စီအုပ်စုမှုက democracy ပြည်ထောင်စုထူထောင်မယ် democracy ပြည်ထောင်စုဟုတ်ပါပြီဒါပေမဲ့ federal ဆိုတာပုံစံအမျိုးမျိုးရှိတယ်အဓိကအဖြစ်ကတော့ဘ ਹੁ နဲ့ပြည်နယ်တွေဒေသတွေဆိုရပါစို့အဲ့ဒီဟာတို့အာဏာဘယ်လိုခွဲဝေရမလဲ distribution of power ဘ ਹੁ ကအများကြီးထုတ်ကင်ထားတဲ့ပုံစံမျိုး centralized အခုဆိုရင်အများကြီး centralized ဖြစ်တယ်ဘ ਹੁ ကအများကြီးထုတ်ကင်ပြီးတော့ဟိုလူတွေကအာဏာဆိုတာစာရွက်ပေါ်မှာရှိပြီးဘာမှမရှိတဲ့အနာကိုဒေတာမှရွေးကောက်ပွဲနိုင်တာတော့ကိုရောဆွေးရကိုရောမခက်နဲ့အဲ့ဒါမျိုးစကားရအများကြီးပြဿနာတွေရှိပါဆိုတော့ဒီဟာတွေမှာကြတော့ဘလောက်ကြီးကြီးလဲလဲညှိနှိုင်းနိုင်ကြမလဲဆိုတော့အထူးစဉ်းစားစရာဖြစ်ပါတယ်တကယ်လို့ညှိညွတ်နိုင်တယ်အဲ့ example ညှိညွတ်နိုင်တယ်ဆိုရင်တော့ပြောစရာမရှိပါဘူးအဲ့ဆိုပြည်ထောင်စုပြုခွင့်စရာမရှိဘူးလို့ထင်ပါတယ်အဲ့ဆိုရင်တော့အခုလောလောဆယ်မှာတော့အဲ့ဒါကိုအတိအကျယတိပြပြောဖို့ခက်တယ်လို့ထင်ပါတယ်
အဲ့တော့ဒီ federation ပေါ့နော် federal ပြည်ထောင်စုအဓိပ္ပာယ်ကိုဘယ်လိုဖွင့်ဆိုပါမလဲ
federal ဆိုတာအဲ့ဒါပါပဲ federal ဆိုတာအတိုင်းပြည်ကိုခွဲထားတဲ့အစိပ်ပိုင်းတွေအဲ့ဒါကို federating unit လို့ခေါ်တယ် federal အထက်မှာပါဝင်တဲ့အစိပ်ပိုင်းတွေအဲ့ဒီအစိပ်ပိုင်းတွေကိုအကုန်လုံးစုပေါင်းပြီးတော့ဘ ਹੁ အစိုးရသူကသူအထုတ်ထားအနာကိုအနှင်းထားတယ်အဲ့ဒါကိုတောင်မှဘ ਹੁ အစိုးရနဲ့ဒီ federating unit နဲ့အကြားမှာပါဝါကိုခွဲဝေတယ်ခွဲဝေတာအဓိကအဖြစ်ကconstitution ရဖွဲ့စည်းပုံဥပဒေမှာခွဲထားတယ်။များသောအားဖြင့်လောက်တာကတော့ schedule American ရ schedule ခါပေါ့ English ရ schedule ပေါ့လေ။အဲ့ဇယားနဲ့ခွဲထားတယ်။ဘို Federal အစိုးရလက်ထက်မှာရှိတဲ့အာဏာတွေဟာဘယ်ဟာဘယ်ဟောလုပ်ပါ။ဥပမာဖြင့်နိုင်ငံခြားဆက်ဆံရေးတိုင်းပြည်ကာကွယ်ရေးအစာတိုက်ကျင်းနှံလုပ်ငန်းဥပမာဖြင့်ဗန္ဒာရေးသို့ဖြင့်အဲ့ဒါတွေကြတော့သူလက်ထက်မှာထားတယ်။ဆိုပြီးနေအစိုးရလက်ထက်မှာကြတော့ဘယ်အာဏာတွေထားပါဆိုပြီးတော့ဇယားတွေခွဲပြီးတော့ဘို့ကကင်တဲ့အာဏာပြီးနေရေးfederal unit တွေကိုင်ရမယ်အာဏာရွက်ခွဲထားတဲ့ federal မှာအဲ့လိုလုပ်ပါတယ်ဆိုတော့တိုင်းငံတိုင်းငံမတူဘူးတချို့မှာကြတော့ဘ ਹੁ လက်ထက်မှာနည်းနည်းများတယ်ပြည်နယ်လက်ထက်မှာများတာရှိတယ်အစသဖြင့်အမျိုးမျိုးခွဲထားတယ်ဆိုတော့ federal ဆိုတာအဓိကပြန်ပြောရရင် federating unit တွေနဲ့ဘ ਹੁ အစိုးရကြားမှာအာဏာကိုဖွဲ့စည်းပုံအရအတိအကျခွဲထားတာဖြစ်ပါတယ်သဘောတူညီရသဘောတူညီချရတာပေါ့လေဒီတိုင်းခွဲဝေရမယ်ဆိုပြီးတော့အဲ့ဒါ federal ရဲ့သဘောပါပဲဘ ਹੁ ထုတ်ကံမသိမရှိပါဘူ
းဒီမှာတခုသိချင်တာfederation federal ပြည်ထောင်စုနဲ့ confederation ဘာကွာခြားပါတယ်ရှင်းပြပေး
တယ်တချို့က confederate ဆိုပြီးတော့ confederation လိုချင်ကြတယ်မြန်မာပြည်မှာလောလောဆယ်ကြည့်မယ်ဆိုရင်တော့ဝဘောလေ UWS ဝတ်တပ်ဖွဲ့ကသူတို့ဝပြည်နယ်ဟာသူတို့စစ်တပ်လည်းကိုယ်ပိုင်ရှိတယ်မြန်မာနိုင်ငံအစိုးရအချုပ်အခြာလောက်မှာအပြည့်အဝရှိလို့မခေါ်နိုင်ဘူးဆိုတော့သူတို့နင်းကျင်တဲ့အစီပိုင်းလောက်ကိုအနာအစီပိုင်းလောက်ကိုဘ ਹੁ အစားစီမှာအထားတဲ့သဘောဖြစ်တယ်ဆိုတော့အဲ့ဒါကိုကြည့်ပြီးတော့တချို့တိုင်းရင်းသားတွေကအားကြကြတယ်ငါတို့လည်းပဲလိုပဲလုပ်မယ်သူကလွတ်လပ်ခွင့်အတော်လေးရှိတယ်အဲ့ဒါ confederation ကိုမပြောပြခင်ဝပ်ပြည်တန်စုရဲ့ဒီလိုအခြေအနေဖြစ်လာတော့အင်တာနက်ပြောခြင်းတယ်ဒီဟိုထောက်လှမ်းရေးဥခင်ညွန်းတို့လက်ထက်တုန်းကပေါ့စစ်ထောက်လှမ်းရေးတွေနဲ့လုပ်ခဲ့တဲ့ညီညာရေးကိစ္စမှာဘကဘကဒီဝါတို့ကိုကန်းတို့ဘာလို့ညာတို့ခွဲထွက်လာပြီးတော့သူတို့တွေကိုဒီမြန်မာစစ်ထောက်လှမ်းရေးတွေကစစ်ဆက်ပြီးတော့ခမရတို့ကခမရတို့ဒေသကိုတိုက်လို့နေတိုက်တဲ့စီးပွားရေးကိုလို့ဗမာပြည်ထဲမှာရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့သွားပြီးမဟာမိတ်မဖွဲ့နိုင်အဲ့ထက်မပါဝင်နဲ့ခမရတို့ကခမရစစ်ကြနေပြီဆိုနေရဆိုပြီးတော့တိုက်လို့လုခွင့်ပေးခဲ့တယ်။အဲ့ဒီကရာဆက်ပြီးတော့သူတို့ကသူတို့လက်နက်နဲ့သူတို့တပ်နဲ့သူတို့မောင်းမူရီဆေးတို့ဘာလို့သူတိုက်လို့လုပြီးတော့ဆန်းသာကြီးပွားလာတဲ့ဒေသတွေလို့ပြောမှဖြစ်ပါတယ်။အဲ့ဒီပုံစံနဲ့ဝါဟာအဲ့လိုဖြစ်လာခဲ့တာပါ။ဆိုတော့အခု confederate လို့ခေါ်တာကတော့စောစောကပြောခဲ့တဲ့federal တဲ့အဆင့်သားတယ် federal မှာကြတော့ဘ ਹੁ နဲ့ပြည်နယ်တွေဟာဖွဲ့စည်းပုံအရအာဏာကိုအတိအကျခွဲယူထားတယ် confederate ကြတော့လွတ်လပ်တဲ့နိုင်ငံတွေကသူတို့ရဲ့ဘုံအကျိုးစီးပွားတစ်ခုအတွက်စီးပွားရေးအဖြစ်အင်အားကောင်းအောင်သူတို့မျိုးပြည်ပအန္တရာယ်ကိုစုပေါင်းကာကွယ်နိုင်အောင်စတဲ့ဘုံအကျိုးစီးပွားတစ်ခုခုအတွက်ဘ ਹੁ အာဏာတွေလွှဲထားတယ်သို့သော်သူတို့ဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအပြည့်အဝယူထားကြတယ်federal မှာလို့သူတို့ကသိပြီးတော့ power sharing မှာဘ ਹੁ နဲ့ဗာနဲ့ညှိယူရတဲ့သူတို့လက်ထက်မှာအများကြီးထားပြီးတော့သူတို့ရဲ့ဘုံကျိုးစီးပွားနဲ့ကိုက်ညီမယ်ဆိုတော့ကပြောသလိုပေါ့ပြည်ပကာကွယ်ရေးတို့စီးပွားနိုင်ငံတကာတဲ့ကုန်သွယ်ရေးတို့ဆက်ပြီးအဲ့လောက်ကိုပဲသူတို့ကစူးစိထားတဲ့အင်တန်ရော့ရဲသော ဖွဲ့စည်းမှုဖြစ်ပါတယ်ဒါကတော့ confederate ပေါ့လေဆိုတော့မြန်မာနိုင်ငံမှာလည်းပဲတိုင်းရင်းသားတိကျကဝါကိုကြည့်ပြီးတော့ဝါဟာအဲ့ဒီအစီအမျိုးဖြစ်နေတာပေါ့နော်ဒီမှာစစ်တပ်တောင်မှဝါပြည်နယ်ထဲသွားမှဆိုခွင်တောင်းမှုများသွားတယ်ထင်ပါတယ်ဒီနေ့လွတ်လပ်သွားလို့မရဘူးအဲ့ဆိုတော့အဲ့လိုပုံစံမျိုးကိုအားကြရလို့ထင်ပါတယ်ဆိုတော့ဒါ federal နဲ့ confederation ကတော့အဓိကအဲ့ဒါပါပဲ
အဲ့တော့ဒီအခုဖြစ်နေတဲ့အခြေအနေတွေမှာပြည်ပနိုင်ငံတွေကဝင်ရောက်နိုင်ကြပေါ့အထူးသဖြင့်တရုတ်နိုင်ငံအနေနဲ့ဝင်ရောက်လာနိုင်ကြည့်ရှိပါလားဘလို့တုံ့ပြန်
ရှိပါတယ်တရုတ်ကစိတ်အရေးကြီးတဲ့ကိစ္စအခုလည်းဝင်ရောက်နေပြီပဲအခုဒီကူကန်နဲ့ဒီသုံးပါတီမဟာမိတ်ကစပြီးတော့တိုက်လာတာကိုငါတရုတ်ကမိသိမ်းပြတယ်ဆိုတာတဖြည်းဖြည်းအထောက်ထားတွေပေါ်လွင်ပေါ်လွင်လာပြီဖြစ်ပါတယ်ဆိုတော့သူတို့တွေရဲ့အခုဒီ online လိမ်လည်မှုပြောတယ်ကြားဖြန်းလုပ်ငန်းတွေဖြစ်လာတဲ့အခါမှာတရုတ်ပြည်နစ်နာရဲစီးပွားရေးအဖြစ်လည်းပဲဒေါ်လာဘီလီယံနဲ့ချီပြီးတော့နစ်နာရဲအစကတည်းကလည်းတရုတ်ကဒီကိစ္စကိုသုံးကျွမ်းကျင်သူတွေရေးရတာတရုတ်ကဒီကိစ္စကိုနည်းနည်းလေးလူစုထားခဲ့တာတူတယ်သို့တော်လည်းပဲနောက်ပိုင်းမှာသူတို့နိုင်ငံနစ်နာလာတယ်သူတို့လူမျိုးတွေနစ်နာလာတယ်သူတို့ပြည်သူတွေဆန့်ကျင်လာတယ်ကမ္ဘာမှာလည်းပဲဂုံတိခတ်ရှိတဲ့နိုင်ငံဖြစ်အောင်ကြိုးပမ်းနေတဲ့တရုတ်နိုင်ငံတွေပို့ပြီးတော့သိခါကြားဆင်လာတော့ဒါကိုအဓိကနှိမ်နှင်းမယ်ဆိုပြီးတော့လှုပ်တယ်လှုပ်တဲ့အခါမှာစစ်ကောင်စီကပြတ်ပြတ်သားသားမနှိမ်နှင်းဘူးအဲ့ဒီကိစ္စကိုလှုပ်နေတဲ့အထက်မှာသူတို့ခန့်ထားတဲ့လူတွေကအဓိကပါဝင်နေတယ်ဆိုပြီးတော့တချို့ကထောက်ပြကြပါတယ်အဲ့ဒါကြောင့်တရုတ်ကမင်းတို့လူပြောများဘူးလားဆိုပြီးတော့ဒီကိစ္စမှာလွှတ်ပေးတဲ့ခမာဟုတ်အဲသုံးနိုင်ငံသုံးပါတီမဟာမိတ်ကအင်အားကောင်းလာတယ်အခုနောက်ဆုံးကြားတဲ့သတင်းဆိုရင်တချို့သတင်းဌာနတွေကအတည်ပြုပြီးရေးထားပါတယ်အဲဒီလောက်ကင်သိကျတဲ့လောက်ကင်မျိုးတွေကတော့မှတရုတ်အထုတပ်ဖွဲ့တွေကကိုယ်တိုင်ဝင်ရောက်ပြီးတော့ဒီကိစ္စကိုနှိမ်နှင်းဖို့လှုပ်နေပြီသို့တော်လည်းပဲတရုတ်ကတော့မြန်မာနိုင်ငံဟာပြည်ထောင်စုပြိုကွဲပြီးတော့ဖျို့ဖျက်ဖြစ်တဲ့အထိလုံးလိမ့်မယ်မဟုတ်ဘူးလို့ခိုင်မာဆုံးသက်တဲ့လူတွေရှိပါတယ်။ဥပမာဗတ်တလက်တာတို့လိုကျွမ်းကျင်တဲ့သတင်းစာဆရာကြီးတွေကမြန်မာနိုင်ငံကစိတ်ပြီးတော့ဒီမိုကရေစီစစ်မှန်ပြီးတော့ဖက်ဒရယ်စစ်စစ်ဖြစ်သွားရင်လည်းပဲတရုတ်ကထိန်းနိုင်လို့ရမှာမဟုတ်တော့ဘူး။နောက်ပြီးစစ်မှန်တဲ့ဖက်ဒရယ်ပုံစံမျိုးဆိုတာလည်းပဲတရုတ်ကလိုလားခြင်းမလိုလားမလို့ပြောကြတယ်။ဘာကြောင့်လဲတရုတ်မှာကိုနှိုက်ကအဲ့ဒီလူတိုင်းရင်းသားဒီမှာကိုပိုင်ပြဋ္ဌာန်းခွင့်ဆိုတာရှိရမှာမဟုတ်ဘူးသူတို့ကအဓိကချုပ်ကန့်ထားတာဖြစ်တယ်ဆိုရယ်အဲ့အကြောင်းတွေကြောင့်တရုတ်ဟာမြန်မာနိုင်ငံကိုစိတ်ခိုင်ခိုင်မာမာကြီးနဲ့ဖြစ်စင်ဘူးလုံအောင်ဖျို့ဖျက်လည်းမဖြစ်စင်ဘူးအဲ့လိုနည်းနည်းဖျို့ပြိုကွဲတာလည်းမဖြစ်စင်ဘူးခလေသူတို့လည်းမညီမညွတ်ဖြစ်တော်ကတရုတ်ကကြားဝင်ကစားနေမယ်သူတို့အကျိုးစီးပွားအတွက်လို့သုံးသပ်ကြပါတယ
်တရုတ်ကတော့အိမ်နီးချင်းပေါ့လေဒီနေရာမှာဒီကိစ္စမှာပေါ့ဟိုတခြားအမေရိကန်တို့တခြားနိုင်ငံတွေရောဘယ်လိုသဘောရှိပါလဲ
တရုတ်ကဝင်လာရင်တော့အမေရိကန်ကတရုတ်ကိုအများအားဆောင်ကြည့်နေတာပါပဲအခုတော့မှတရုတ်ကဲအဲ့လိုလုပ်လာရဆိုရင်အမေရိကန်ကငါတို့အကျိုးစီးပွားလဲကာကွယ်ရမယ်မြန်မာနိုင်ငံကိုတရုတ်လုံးလုံးအုပ်စိုးသွားမယ်အဖြစ်မျိုးမလို့ချင်းဘူးဒါအာရှပစိဖိတ်အာရှပစိဖိတ်ဒေသရဲ့အလယ်ဘဟိုမှာရှိနေတဲ့မြန်မာနိုင်ငံဟာတရုတ်ဘက်ကလုံးဝပါသွားမှာပေါ့အမေရိကန်နဲ့အနောက်နိုင်ငံတွေကလုံးဝမလို့လာပါဘူးရောက်စိုးထိညှိပါပါပဲဆိုတော့အခုပဲသူတို့ကစဉ်းစားကြည့်နေကြတယ်အာတရုတ်ကအခုတိုင်းပြည်ထဲမှာတိုင်းရင်းသားအင်အားစုတွေပေါ်မှာအော်စာပုံပုံပုံပြီးတော့ဖြန့်လာတယ်ဆိုတော့NUG ရလည်းပဲတစ်ဖက်မှာအမေရိကန်နဲ့ဆက်ဆံရေးသိကောင်းနေတယ်ဒီမှာရုံးနေပါလေရှိနေပေမဲ့လည်းပဲဒီမူရေးစေဝါတိုက်ဖြည့်လုပ်ငန်းတွေကိုငါတို့အားပေးတယ်ဘာကြောင့်ဆိုတော့တရုတ်နဲ့ဂျပန်ကျဲသိမကွဲဘူးဘာတကိစ္စမှာတော့နော်တိုက်ပြီဘူးလို့ဖြစ်စင်နေတယ်ဆိုတော့စစ်ကောင်စီကိုတိုက်တဲ့အဖွဲ့ကိုတရုတ်ကမီးစိမ်းပြလိုက်တာကိုလည်းပဲ NUG ကကန့်ကွက်စရာအကြောင်းမရှိဘူးဒါကိုအမေရိကန်ဘက်ကစိုးရင်လည်းတချို့ကဆိုရင်အဲအမေရိကန်သူတွေစီတွေဗမာပြည်အကြောင်းအတွေ့အကြုံရှိပညာရှင်တွေရေးရတွေ့ပါတယ်အဲ့ဒါဟာဒါတော့အဓိကထားပြီးစဉ်းစားရမယ်တရုတ်ဩဇာထွန်းဖို့မလားအောင်ငါတို့ဘယ်လိုလုပ်ရမလဲဒီတိုင်းရင်းသားအင်အားစုနဲ့သူတို့ချင်းကားရမယ် NUG ကိုဘူဘီချင်းကားရမယ်ဆက်သဖြင့်ပြောနေရတာလည်းတွေ့ရပါတယ်ဒါဟာအမေရိကန်အတွက်အဓိကကိစ္စဖြစ်ပါတယ်ထို့နည်းတူစွာပဲအာဆီယံဆိုလည်းပဲဒီကိစ္စကိုကြည့်ကြသူတို့သတိထားပြီးစောင့်ကြည့်နေရမှာဖြစ်ပါတယ်အထူးသဖြင့်ထိုင်းနိုင်ငံလေဆာချင်းကတ်နေတဲ့နိုင်ငံသူကတော့သူတို့စီမှာဘယ်လိုအကျိုးသက်မှုရှိလာမလဲနောက်ပြီးတော့ဒီရှေးကုတ်ကိုတို့ဘာလို့ဆိုရင်ဒီမူရေးစီဝါကိစ္စနဲ့ပတ်သက်ပြီးတော့နေဆက်မှဖြစ်နေဆိုရင်ထိုင်းအတွက်လည်းပဲအထူးသတိထားစောင့်ကြည့်ရမယ်အခြေအနေဖြစ်ပါတယ်အိန္ဒိယကလည်းအလားတူစွာပဲစောင့်ကြည့်ပါလိမ့်မယ်အထူးသဖြင့်ရခိုင်ဘက်ကိုစဉ်းမျက်နှာပြန်လာရဆိုရင်တော့သူတို့တွေလည်းပဲအထူးစောင့်ကြည့်ရမှာဖြစ်တယ်လို့ထင်ပါတယ
်မြန်မာပဋိပက္ခကြောင့်တိုင်းပြည်တကယ်ပြိုကွဲနိုင်တဲ့အခြေအနေရှိမရှိဥကြောစံသားနဲ့မမျက်စင်အောင်လို့ဆွေးနွေးကြတာပါအခုတော့ဂျန်စီလူငယ်မျိုးဆက်သစ်ကဏ္ဍပါစစ်တပ်ကတူကိုကြောက်ခိုင်းခဲ့ရပေမဲ့ပြည်တွင်ကပညာသင်ဆုနဲ့မဆုံမနစ်ရှေ့ဆက်နေတဲ့လူငယ်ကိုမေးထားတဲ့မက်ခင်လေးပြောပြပေးပါဦးခင်ဗျာ
ဂ
ချင်းစီတို့တချင်ရောက်ပြီးချင်းစီတွေလူတယောက်အောင်မြင်မှုဆိုတာကိုဘာဖြစ်ချင်လဲဆိုတာသိဖို့လို့တလို့ကိုဖြစ်ချင်တဲ့အရာကိုလည်းဒီဇိုင်းမမတ်လုပ်ထားဖို့လိုတယ်လေဒီတစ်ပတ်မှာတော့ကိုဖြစ်ချင်တဲ့အရာကိုဘသူတွေဘာတွေပဲပြောပြောဇွဲရှိရှိနဲ့လုပ်သွားတဲ့လူငယ်လေးတယောက်ကသူ့ရဲ့အတွေ့အကြုံနဲ့ရှင်ပြီးချင်းစီတွေခွန်အားရအောင်ပြောပြပေးမယ်လက်ရှိမှာလည်းသူက Shifting Scholar ကိုရထားတယ်လေ
မင်္ဂလာပါကျွန်တော်နာမည်ဖုံမြင့်သူပါကျွန်တော်ကတော့2013ခုနှစ်မှာဟောင်ကောင်တက္ကသိုလ်ကပေးရတဲ့ပညာသင်ဆုနဲ့ဒီ economics နဲ့ finance ဘာသာရပ်ကိုကျွန်တော်ပွဲတက်ရောက်ခွင့်ရခဲ့ပါတယ်2019ခုနှစ်မှာကျွန်တော်ပွဲရပါတယ်19ခုနှစ်ပြန်လာပြီးတော့ရန်ကုန်မှာကျွန်တော် Colliers International လို့ခေါ်တဲ့ BB ဆိုင်ရာဆောက်လုပ်ရတဲ့အိမ်ချမ်းကြီးကုမ္ပဏီတစ်ခုမှာကျွန်တော်သုတေသနဌာနဖူးနေတယ်အဓိကလုပ်ကိုင်ခဲ့ပြီးတော့ကျွန်တော်အဲ့ဒီအခြေဒီအတွေ့အကြုံပေါ်အခြေခံပြီးတော့ပဲကျွန်တော်2000အခုလက်ရှိ23ခုနှစ်မှာဂျီဗီနိန်ပညာသင်ဆုကိုကျွန်တော်ရခဲ့ပါတယ်ဂျီဗီနိန်ပညာသင်ဆုနဲ့ကျွန်တော် UK နိုင်ငံ Newcastle တက္ကသိုလ်ပါမြို့ပြစီမံကိန်းပါတာတွေကိုကျွန်တော်တက်ရောက်လျက်ရှိပါတယ
်သူက10နဲ့အောင်လုံးကဂုံတူတွေအများကြီးနဲ့အောင်ပြီးတော့စေချောင်းတက်ခွင့်ရခဲ့တယ်လေဒါပေမဲ့သူကစေချောင်းကိုထွက်ပလိုက်တယ်အာစေချောင်းဆိုတာကတော့လူတိုင်းသွားကျင်တဲ့နေရာလေဘာလို့ထွက်လိုက်လဲတော့မပြောတတ်ဘူးမေးကြည့်လိုက်ဝင်နော
်ဟုတ်ကျွန်တော်အဓိကစေတက္ကသိုလ်မတက်ဖြစ်တဲ့အကြောင်းရင်းကတော့ကျွန်တော်ကိုယ်တိုင်လည်းဝါသနာမပါတာကြောင့်လည်းပါပါတယ်ကျွန်တော်ဒီ biology ကိုကျွန်တော်စရန်တော့ကျွန်တော်ကိုလူထွက်တယ်ဒါပေမဲ့ကျွန်တော်ကိုယ်တိုင်လည်းအဲ့လိုထဲထဲဝင်ဝင်ဝါသနာပါတာမျိုးကြီးမဟုတ်ဘူးပေါ့နော်ဒီကပိုင်းတော့သွားကြည့်လိုက်သေးတယ်ဈေးနှစ်ထဲကိုဈေးနှစ်ကိုကျွန်တော်ဝင်တော့ကြတော့ဒါပေမဲ့တိလိုက်တာတခုကကျူရှင်ဈေးကလည်းရန်များတယ်များတော့ကြတော့ကျွန်တော်အင်အားအလောက်တတ်နိုင်တဲ့နေသားလည်းမရှိဘူးအဲ့တော့နောက်ဆုံးကျွန်တော်ဖတာကျွန်တော်ပဲအပြင်ကနေပြီးတော့ဒီပြပမှာရှိတဲ့ဟိုပညာသင်ဆုတွေကိုကိုဖတာကိုပဲရှောက်ပြီးတော့လို့ရအောင်လုပ်မယ်ဆိုတာမျိုးစိတ်ပိုင်းဖြတ်ဖြစ်သွားတာပေါ့နော
် actually ကိုဆုံးဖြတ်ထားတဲ့အရာတခုကိုအောင်မြင်အောင်လုပ်ဖို့အတွက်ဘာလို့စပြီးတော့ပြင်ဆင်တင်လဲဆိုတာကိုချင်းစီပြည်သက်တွေတည်ဖို့အတွက်မိကြည့်အောင
်မယ်ဤကတော့ဟိုအင်္ဂလိပ်စာအကောင်အောင်တော့ကျွန်တော်တို့လုပ်ရတာပေါ့နော်ဟိုအများကြီးတူသူတတ်မှတ်ထားရမှတ်တွေရဖို့အတွက်ကျွန်တော်ဟိုစူးစမ်းရတာပေါ့ဒါပေမဲ့ကျွန်တော်ကအရင်ကတည်းကလူတရင်းနေပိုင်းလဲကျွန်တော်ဖတ်တာဝါသနာပါတယ်ဘာလို့ဒီလိုဖတ်ရင်းနဲ့ပဲဟိုအင်္ဂလိပ်စာဘယ်လိုကောင်းအောင်လုပ်ရမလဲဆိုတာမျိုးလည်းသိသွားတယ်အပိုင်းကိုယ်တိုင်လည်းလိုမျိုးရေးလေရေးတာရှိလာတဲ့အခါမှာပို့ပြီးတော့ရေးတတ်သွားတာပေါ့အဲဒါပေမဲ့အဲ့လိုပြင်ဆင်တဲ့အချိန်မှာတော့ဟိုကိုယ့်ထက်ပို့ပြီးတော့တက်ကြွတဲ့တကယ်ချင်းဒီမိတ်ဆွေတွေကနေပြီးတော့လဲဟိုကျွန်တော်နီးလာနေပြခံယူရတာပေါ့နော
်သူ၁၀တန်းအောင်မီတွေကနေပြီးတော့ပထမအဦးဆုံးအချိန်ပညာတော်သင်ဆုရတဲ့အထိဆိုရင်အချိန်ကတော်တော်ကြာသွားပြီအဲ့တော့ဒီကာလတွေကြားထဲမှာစိတ်သက်သာဝါးတာတွေအာငါရွေးချယ်လိုက်တာမှန်မှန်ရလားဆိုပြီးတော့တွေးမိတာတွေများရှိလားမသိဘူးနော
်စိတ်သက်ကြားတဲ့အချိန်ရလို့တော့ကျွန်တော်မှတော့ဟိုအဲ့လိုမျိုးတော့မရှိခဲ့ဘူးဒါပေမဲ့ peer pressure ကတော့ရှိတာပေါ့နော်ကျွန်တော်ကြားထဲမှာ gap ကဘလောက်ဖြစ်သွားလဲဆိုတော့ရွယ်လူတွေက10တောင်းပြီးအသက်18လောက် session နဲ့လောက်ဆိုလို့ရှိရင်လည်းထွက်သွားတဲ့အချိန်မျိုးမှာကျွန်တော်က3နှစ်လောက်နောက်ကျသွားတယ်နောက်ကျတော့ကျွန်တော်ပထမနှစ်ဟောင်ကောင်တက္ကသိုလ်မှာတက်တဲ့အချိန်မှာကျွန်တော်အသက်က21လောက်ဖြစ်သွားပြီဖြစ်သွားပြီဆိုတော့ကျွန်တော်3နှစ်လောက်gap ဖြစ်သွားတဲ့အချိန်မှာဟိုအာဒါမဖြစ်ဘာလို့မလဲဆိုတာမျိုးတော့ခုဘာသာကိုအမြဲစဉ်းစားနေနေတာပေါ့ဟိုကြားကာလမှာတော့ဆွေရမျိုးတွေမှာတို့ကပြောတာရှိတာနေစဉ်ဖတ်မယ်ကြားဖတ်မယ်လည်းခုနေပဲရောက်လို့တော့ဟာလာအဲ့လိုဆူလည်းနဲ့လွယ်ပဲလုပ်လိုက်ပါကွာဇာတိအဖြစ်ပေါ့အဲ့တချို့ဆိုကာစင်တွေထဲမှာဟိုတမောရေးပိုင်းလိုက်တော့သူတွေရကြွေးတွေရနိုင်ငံသားတွေရောက်ကုန်ပြီနေခုနေကအခုပဲရောက်လို့တော့ဆိုတာမျိုးပြောတာမျိုးတွေလည်းရှိတာပေါ့ဒါပေမဲ့ဟုတ်တော့ဒါလည်းသူတို့ကလည်းသူတို့မြင်တဲ့အမြင်နဲ့ပဲသူတို့ကပြောတာဆိုတော့နောက်ဆုံးမှကုလန်းကိုပဲကိုဘတာကိုရောက်အောင်မရောက်ရအောင်ရှောက်ပါတော့တာပေါ့ဆိုတော့အဲ့ဒီစိတ်နဲ့ပဲကျွန်တော်ရောက်ခဲ့တယ်လို့ပဲပြောစီပါတယ
်လူငယ်တယောက်ကသူ့ဘဝမှာအောင်မြင်မှုအတွက် commitment ကဘယ်လောက်ထိအရေးကြီးနေလို့ထင်လဲ
အမြဲတမ်းတတ်နိုင်တယ်များကိုဘလုပ်ချင်တယ်ဆိုတာတော့ဒီလိုက်မှတ်ရှင်းရှင်းလင်းလင်းသိအောင်လည်းလုပ်ပါဟိုနောက်တစ်ချိန်တည်းမှာတခုမရရင်နောက်တစ်ခုပါလုပ်မယ်ဆိုတာမျိုးလည်းအမြဲစဉ်းစားထားပါဘူး။အဲဒါလို့ဆိုရင်တော့ဟိုလူချင်းနဲ့ပန်းနိုင်ကိုရောက်ပါလိမ့်မယ်လို့ကျွန်တော်ကတော့ပြောချင်ပါသေး
တယ်။ကိုယုံကြည်ရအောင်အောင်မြင်အောင်ကြိုးစားနေတဲ့ချင်းစည်းလူငယ်လေးတွေအတွက်စိတ်ခွန်အားဖြစ်စေမယ့်စကားလေးတစ်ခွန်းလောက်တော့ပြောပြပါအောင်နော
်။ဟိုတယောက်နဲ့တယောက်ဘဝမှာကြုံလာတဲ့အခွင့်အလမ်းတွေကလည်းမတူကြဘူး။ကျွန်တော်ဒီချိန်နေမျိုးမှာဆိုပို့လို့တော့တိုက်ပြီးမနေတတ်ဖြစ်နေတဲ့ချိန်နေမျိုးဆိုတော့လူငယ်တွေအနေနဲ့ကြိုးစားပါဆိုတာမျိုးတက်တက်ကြီးပဲကျွန်တော်တို့ပြောချင်ဘူး။ဘာဖြစ်လို့လဲဆိုတော့ဟိုချိန်ခါနဲ့အချိန်တွေပေါ်ရည်လည်းအများကြီးမူတည်တယ်။အဲဒါပေမဲ့ချိန်ခါနဲ့အချိန်တွေကခွင့်ပြေးလာတဲ့ချိန်မျိုးမှာကိုကအစင်းနဲ့ဖြစ်နေဖို့တော့အမြဲလိုတယ်။အဲဒါကြောင့်အစားတွေကကိုယ့်ရဲ့စိတ်ပိုင်းဖြတ်မှုက ကိုလည်းခိုင်ခိုင်မာမာလုပ်ထားဘူးလို့တို့ပြင်းပြတဲ့စန္ဒာနဲ့အမြဲကိုဖတာကိုမောင်းမနေဘူးလို့လည်းလို့ပဲကျွန်တော်လည်းပြောချင်ပါတယ်ဟုတ
်ကဲဒီတစ်ပတ်တော့ဒီလောက်ပဲเนาะဂျယ်စီပရိသတ်တွေလည်းကိုဖြစ်ချင်တာလေးတွေကြိုးစားနေကြရင်လည်းအောင်မြင်မှုတွေရကြပါစေလို့စတောင်းပေးလိုက်ပါတယ်ကဲနောက်တစ်ပတ်ဒီကြလို့ရှိရင်ဂျယ်စီအစီအစဉ်လေးမှာဘလို့အကြောင်းအရာတွေပြောတင်နေဘာတွေရတော့လူငယ်လေးတွေတည်ထားတင်နေဆိုတာလေးတွေကိုဒီ post အောက်မှာပတ်ချက်ပြုပြီးတော့ဝေဖန်ပေးကြဖို့နေနဲ့เนาะတတ
စေတကတဲ့ကိုကြောက်ခိုင်းခဲ့ရပါမယ်ပြည်တင်ကပညာသင်ဆုနဲ့မဆုံမနစ်ရှေ့ဆက်နေတဲ့လူငယ်ကြောင်မခင်လေးပြောပြခဲ့တာပါအခုတော့ကိုရနိုင်ရဲ့အားကစားကဏ္ဍပါ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့တနစ်တာအကောင်းဆုံးဆုနောက်ဆုံးစကားတင်စင်းထွက်လာပါပြီကတာကမ္ဘာဖလားမှာပူဆွဲခဲ့တဲ့အာဂျင်တီးနားတက်စစ်မှုမက္ဆီဝတ်တဲ့အာဂျင်တီးနားသင်းအင်ဂျီ6ထဲကိုတော့လေလံတင်ရောက်လိုက်နိုင်ပါပြီ WTT မြို့သမီးကမ္ဘာစပွဲတင်တနစ်ပြိုင်ပွဲမှာတော့တရုတ်ကကမ္ဘာဆင့်တစ်ဖြစ်သွားပါတယ်ကိုရနိုင်စူးစီးပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကချီးမြှင့်မဲ့တနစ်တာအကောင်းဆုံးစုအတွက်နောက်ဆုံးစကားတင်စီးရင်ထွက်လာပါပြီ FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုအတွက်အမျိုးသားဘက်မှာ Messi, Haaland နဲ့ Mbappe တို့ကိုရွေးချယ်ခဲ့ပြီးတော့အမျိုးသမီးဘက်မှာတော့ Spain တင်းက Aitana Bonmati, Jennifer Hermoso နဲ့ Colombia ကစားသမား Lionel Messi တို့တော့၃ဦးကိုစကားတင်ဖြစ်ရွေးချယ်လိုက်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကဒီဇင်ဘာ14ရက်နေ့ကထင်ရှားလိုက်ပါတယ်ပြီးခဲ့တဲ့အော်တိုဘာလကပြင်သစ်မဂ္ဂဇင်းကချီးမြှင့်ခဲ့တဲ့ Ballon d'Or ရွှေဘောလုံးဆုမှာတော့ Messi ကဟာလန်ကိုချော်ပြီးတော့အကောင်းဆုံးဘောလုံးသမားဆုကိုရရှိသွားခဲ့ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဟာလန်က Messi တီးအတွက်ဂိုးပေါင်း50ကျော်တွင်းပြီးတော့ပလာ3လုံးရခဲ့တာကြောင့်ဟာလန်ရတဲ့နဲ့ဆိုပြီးတော့ထင်တဲ့သူတွေလည်းအများပြားရှိခဲ့ပြီးတော့အငြင်းပွားစရာတွေဖြစ်ခဲ့ပါတယ်။တနစ်တာအကောင်းဆုံးနီးပြားဆုအတွက်အမျိုးသားဘက်မှာတော့ Messi တီးအသင်းကိုပြီးခဲ့တဲ့ဘောလုံးရာသီမှာပလာ3လုံးယူပေးခဲ့တဲ့Pep Guardiola, Inter Milan နီးပြ Simone Inzaghi နဲ့ Napoli အသင်းကိုနှစ်ပေါင်း30အကြာမှာ Serie A ဖလားကိုပထမဆုံးအချိန်ပြန်ရအောင်လုပ်ပေးခဲ့တဲ့ Luciano Spalletti တို့ကိုနောက်ဆုံးစကားတင်3ဦးဖြစ်ရွေးချယ်ထားပါတယ်။အမျိုးသမီးနီးပြတွေဘက်မှာတော့ England အမျိုးသမီးအသင်းရဲ့နီးပြ Serena Wiegmann, Barcelona အမျိုးသမီးအသင်းနီးပြ Jonathan Gerrard နဲ့ Chelsea နီးပြ Emma Hayes တို့ကိုစကားတင်3ဦးဖြစ်ရွေးချယ်ခဲ့ပါတယ်။ FIFA ရဲ့တနစ်တာအကောင်းဆုံးစုပေးပွဲကိုတော့လာမယ့် January 15ရက်နေ့ကျရင်လန်ဒန်မြို့မှာချီးမြှင့်သွားမှာဖြစ်ပါတယ်ခင်ဗျာ။ Global Champions League ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေထွက်ပေါ်လာခဲ့ပါပြီ။ပြီးခဲ့တဲ့တနင်္လာနေ့ကမဲနိုင်ခဲ့ကြတာမှာလက်ရှိ Champion Man City နဲ့ Copenhagen, Arsenal နဲ့ Porto, Barcelona နဲ့ Napoli, PSG နဲ့ Real Sociedad, Inter Milan နဲ့ Atletico Madrid, PSV Eindhoven နဲ့ Dortmund, Bayern Munich နဲ့ Lazio, Real Madrid နဲ့ FC Leipzig တို့တွေ့ကြမှာဖြစ်ပါတယ်။ပထမအကြော့ပွဲတွေကိုတော့February 23, 24, 20, 21ရက်နေ့တွေမှာကစားသွားမှာဖြစ်ပြီးတော့ဒုတိယကြော့ပွဲတွေကိုတော့ March 5ရက်, 6ရက်, 12ရက်, 13ရက်တွေမှာကစားသွားမှာဖြစ်ပါတယ်။နောက်ဆုံး Final ကိုတော့ July 1ရက်နေ့ကျရင် London မြို့က Wembley ခွင့်ကြီးမှာပိုလူကြမှာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့အသင်း32သင်းအထိတိုးချဲ့ပြီးတော့ပုံစံအသစ်နဲ့ကျင်းပသွားမဲ့ FIFA ကမ္ဘာ Club Champion များဖလားကိုဒါမဲ့2025ခုနှစ်ကစပြီးတော့၄နှစ်တကြိမ်ကျင်းပသွားမှာဖြစ်ပြီးတော့2025ခုနှစ်ကမ္ဘာ Club Champion များဖလားကိုတော့ဇွန်လ23ရက်နေ့ကနေဇူလိုင်လ25ရက်နေ့အထိအမေရိကန်မှာကျင်းပသွားမယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောကြားလိုက်ပါတယ်
။ Well in 2025 we will have a new club competition, a competition which will crown the world champion
2025မှာကမ္ဘာ Club Champion ဖလားပြိုင်ပွဲတစ်ခုကျင်းပသွားမှာဖြစ်ပြီး FIFA ကနေစုကိုချင်းမြင့်သွားမှာပါဒီပြိုင်ပွဲကိုကမ္ဘာ Club Champion ဖလားလို့ခေါ်သွားမှာဖြစ်ပြီးအမေရိကန်မှာဇွန်လ15ရက်နေ့ကနေဇူလိုင်လ13ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ပြိုင်ပွဲပုံစံကတော့အားလုံးသိတဲ့အတိုင်းလက်ရှိကျင်းပနေတဲ့ကမ္ဘာဖလားပုံစံဖြစ်ပြီးကမ္ဘာဝအကောင်းဆုံး32သင်းကိုအစရှိစခွဲပြီးပထမနဲ့ဒုတိယရတဲ့အသင်းတွေရှုံးထွက်အဆင့်ကိုတက်ကြမှာဖြစ်ပါတယ်။အဲဒီကနေ quarter final နဲ့ semi final နဲ့ final တွေကိုဆက်ကစားတော့မှာဖြစ်ပြီး final ကိုတော့ဇူလိုင်လ15ရက်နေ့ကျရင်ကစားတော့မှာပါ။ဘယ်မှာဆိုတာတော့မရွေးရသေးပါဘူး
။ဒီပြိုင်ပွဲမှာတော့ဥရောပက12သင်း၊တောင်အမေရိကက6သင်း၊မြောက်အမေရိက၊အာဖရိကနဲ့အာရှက4သင်းစီနဲ့သမုဒ္ဒရာပိုင်းက3သင်းအပြင်အင်ရှင်နိုင်ငံကအသင်း3သင်းလည်းပါဝင်မှာဖြစ်တယ်လို့ပြောပါတယ်။ဒါပြင်တိုက်ကြီးများအလိုက် club champion တွေပြိုင်ကြမယ် intercontinental ဖလားကိုလည်းပုံစံသစ်နဲ့ရှင်းနစ်ကစပြီးတော့နှစ်စဉ်ကျင်းပသွားမှာဖြစ်တယ်လို့လည်းပြောပါရယ်ဥရောပ champions league မှာဘူဆွဲခဲ့တဲ့အသင်းနဲ့ကျန်တဲ့တိုက်လိုက် champion ဖြစ်တဲ့အသင်းတွေကရှုံးထွက်တွေကစားပြီးနောက်ဆုံးကျန်တဲ့အသင်းတို့ဂျာကွဲမှာနောက်ဆုံးဘိုလ်လူကြမှာဖြစ်တယ်လို့လည်း မစ္စတာအင်ဖန်တီနိုကပြောပါတယ်ခင်ဗျာ England Premier League ဘက်ကဘောလုံးပွဲတွေဘက်ကိုကြည့်ရရင်တော့ပြီးခဲ့တဲ့သတင်းဘက်ကသတားခဲ့တဲ့ Premier League ဘောလုံးပွဲတွေမှာ Spurs က Nottingham Forest ကို2ဂိုးဂိုးမရှိ Newcastle က Fulham ကို3ဂိုးဂိုးမရှိ Everton က Burnley ကို2ဂိုးဂိုးမရှိ Chelsea က Sheffield United ကို2ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ Man City နဲ့ Crystal Palace တို့2ဂိုးစီသီးကျသွားပါတယ်။တနင်္ဂနွေနေ့ကပွဲတွေမှာတော့ Aston Villa က Brentford ကို2ဂိုးတကို West Ham က Wolves ကို3ဂိုးဂိုးမရှိနဲ့နိုင်ပြီး Anfield မှာကစားတဲ့ Liverpool နဲ့ Man U ပွဲမှာတော့ဂိုးမရှိသီးကျပြီးတော့Arsenal က Brighton ကို2ဂိုးဂိုးမရှိနဲ့နိုင်သွားတာကြောင့် Arsenal က39မဲ့နဲ့ဇယားထိတ်ကိုပြန်ရောက်သွားပြီးတော့ Liverpool နဲ့ Villa တို့က38မဲ့စီနဲ့ဒုတိယနဲ့တတိယနေရာတွေမှာရှိနေပါတယ်။ဒါပြင် Premier League ဘက်ကနောက်ထပ်သတင်းတစ်ပုဒ်မှာတော့ရှေ့လာမဲ့စနေနေ့ဒီဇင်ဘာ23ရက်နေ့မှာတော့ Premier League မှာပထမဆုံးအမျိုးသမီးကွင်းလှည့်တိုင်းကိုတွေ့ကြရတော့မှာဖြစ်ပါတယ်။ Premier League ရဲ့ပထမဆုံးအမျိုးသမီးကွင်းလှည့်တိုင်းလူကြီးအဖြစ်နဲ့ Rebecca Walsh ကစနေနေ့မှာကစားမဲ့ Fulham နဲ့ Burnley တို့ရဲ့ Premier League ပွဲကိုပထမဆုံးအမျိုးသမီးကွင်းလှည့်တိုင်းအဖြစ်နဲ့လှုပ်သွားမှာဖြစ်တယ်ဆိုပြီးတော့ဒိုင်းအဖွဲ့ကကြေညာပါတယ်။ဝါဟာပြီးခဲ့တဲ့လကကစားခဲ့တဲ့ Fulham နဲ့ Man U ပွဲမှာလည်းအရန်တိုင်းအဖြစ်နဲ့ကွင်းပေးကနေတောင်းဝန်ယူခဲ့ပြီးတော့ Premier League ရဲ့ပထမဆုံးအမျိုးသမီးအရန်တိုင်းဖြစ်ခဲ့ပါတယ်ခင်ဗျာ။ကာရာဂွားဖလားမှာဘိုးဆွဲခဲ့တဲ့ Argentina အသင်းကောင်းဆောင် Lionel Messi ဝတ်ဆင်ခဲ့တဲ့ Argentina အသင်းအင်ဂျီ6ထဲကိုတော့ American Dollar 8.8 သန်းနဲ့လေးလံတင်ရောင်းချနိုင်လိုက်ပါတယ်။ပြီးတဲ့2022ကမ္ဘာဖလားမှာ Messi ဝတ်ခဲ့တဲ့အင်ဂျီတွေကိုနော်မာလာကုန်ပိုင်းကနေဇန်မာ14ရက်နေ့ထိနယူးယောက်မြို့ကစိုးသပြီးလေးလံကုမ္ပဏီမှာလေးလံတင်ရောင်းချခဲ့တာဖြစ်ပြီးတော့နောက်ဆုံးမှာအမေရိကန်ဒေါ်လာ 8.8 သန်းနဲ့ရောင်းချနိုင်လိုက်တာဖြစ်ပါတယ်။စိုးသပြီးကုမ္ပဏီကတော့အစောပိုင်းမှာအမေရိကန်ဒေါ်လာ10သန်းကျော်လောက်ရရှိဖို့မျှော်လင့်ထားတဲ့အတွက်သူတို့မှန်းထားသလောက်တော့မရခဲ့ဘူးလို့ပြောရမှာဖြစ်ပါတယ်။အောက်သားအမတ်တရပစ္စည်းတွေထဲမှာထံမိုးအကြီးဆုံးဖြစ်တဲ့အခုချိန်ထိစံချိန်တင်ထားတာကတော့အမေရိကန်ကကမ္ဘာကျော်ဘတ်စကတ်ဘောကစားသမား Michael Jordan 1998ခုနှစ် NBA Final ကစားခဲ့တဲ့ကဝတ်ခဲ့တဲ့အင်ဂျီဖြစ်ပြီးတော့အဲ့ဒီအင်ဂျီကိုတော့မနစ်ကအမေရိကန်ဒေါ်လာ 10.3 သန်းနဲ့ရောင်းချခဲ့ပြီးတော့ကမ္ဘာဈေးကြီးဆုံးအဖြစ်နဲ့စံချိန်တင်ထားတာဖြစ်ပါတယ်။ Messi ရဲ့ဒီကမ္ဘာဖလားအင်ဂျီတွေကိုဆိုသပီကုမ္ပဏီကမှန်းတယ်လို့ဒေါ်လာ10သန်းကျော်နဲ့ရောင်းပြီးကမ္ဘာဈေးကြီးဆုံးအဖြစ်နဲ့စံချိန်မတင်နိုင်ခဲ့ပေမဲ့လည်းဒီနေ့ရဲ့ဒီအားကစားနဲ့သက်ဆိုင်တဲ့အမတ်တရပစ္စည်းတွေထဲမှာတော့ဈေးကြီးဆုံးဖြစ်တဲ့စံချိန်တင်နိုင်ခဲ့ပါတယ်ခင်ဗျာ။ဝါရင်တန်နစ်ကြိုင်ပွဲတွေဘက်မှာတော့ဂျပန်နိုင်ငံနာဂိုရာမြို့မှာကျင်းပတဲ့ WTT အမျိုးသမီးကမ္ဘာသဘောတည်းတန်နစ်ကြိုင်ပွဲတွေမှာရုပ်နိုင်ငံကကမ္ဘာအဆင့်တဲဆုံးရင်စားကအမျိုးသမီးတဦးချင်းမှာရော၂ယောက်တွဲမှာပါအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။မြန်မာပြည်ရဲ့ final မှာတော့စုံရင်စားနဲ့တနိုင်ငံလေးကကမ္ဘာအဆင့်လေး WTT တို့ကစားကြတာမှာစုံရင်စားက၄ဘွဲ့နှစ်ဘွဲ့နဲ့နိုင်ပြီးတော့ WTT ကမ္ဘာသဘောတည်းတက်နစ်အဦးချင်းချန်ပီယံဖြစ်ကိုရသွားခဲ့ပါတယ
်။ 我觉得还是下回领奖台一切从零开始吧我觉得因为
ဂျပန်မှာကျင်းပတဲ့ WTT final ကဒီနှစ်အတွက်နောက်ဆုံးနိုင်ငံတကာပြိုင်ပွဲဖြစ်ပါတယ်။ဒီပွဲမှာအနိုင်ရလိုက်တဲ့အတွက် 2023 ကိုအကောင်းဆုံးအဆုံးသတ်နိုင်လိုက်ပါတယ်။ကျမအနေနဲ့2024မှာတော့တိထက်ပိုးပြီးတော့အောင်မြင်မှုတွေရဖို့လည်းမျှော်လင့်ထားပါတယ
်။မြို့သမီးနှစ်ယောက်တွဲပြိုင်ပွဲမှာတော့ဒီနိုင်ငံကဆွန်ရင်စားနဲ့ဝါမန်ယူတို့အတွဲကအိရှင်ဂျပန်နိုင်ငံကမီယူနာဂါဆာကီနဲ့မီယူခါရာတို့အတွဲကို၃ပွဲတစ်ပွဲနဲ့နိုင်ပြီးနှစ်ယောက်တွဲချန်ပီယံဖြစ်သွားခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲသုံးသပ်လိုက်ပါခင်ဗျာ။
ကိုရင်းနဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အလုံးအနာရခဲ့ကြမယ်လို့မျှော်လင့်ပါရယ်အခုလိုပတ်စင်ကဏ္ဍတွေအပြီမှာတော့ VO ရဲ့ဗိုလ်ရညအစည်းအဝေးဆုံးမသက်ခင်သတင်းချင်းချုပ်မက်ကလေးပြောပြပေးပါဦးခင်ဗျာ
ကာဇာမာနောက်ထပ်ယာယီအပြည့်ရဲ့ရေးနဲ့တစားကနေလွတ်ပေးရေးသဘောတူညီချက်ရနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်နေချိန်မှာပဲဟာမတ်စ်ခေါင်းဆောင်ဟာဒီကနေ့အီဂျစ်နိုင်ငံကိုရောက်လာပါတယ်။ဟာမတ်စ်အကြီးအကဲဟာအီဂျစ်ထောက်လိုင်းအကြီးအကဲနဲ့ကိုင်ရိုမှာတွေ့ဆုံမှုစီစဉ်ထားတယ်လို့အဲ့ဒီအဖွဲ့နဲ့နှိစက်သူတူက AFP ကိုပြောထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေ2021ခုနှစ်ဩဂုတ်လမှာအမေရိကန်စစ်တပ်တွေထွက်ခွာခဲ့တဲ့လက်နက်တွေခြံထားခဲ့တယ်ဆိုတဲ့စွပ်စွဲချက်ကိုအမေရိကန်ဘက်ကထပ်မံညှင်းဆိုခဲ့ပြီးတော့ဒီစွပ်စွဲချက်တွေဟာကြိုးကြောင်စီလျော်မှုမရှိဘူးလို့ပြောလိုက်ပါတယ်။အာဖဂန်ခြေစိုက်စစ်သွေးကြွတွေဟာခင်မီဆန်းပြတဲ့လက်နက်တွေကိုကင်ဆောင်ပြီးတော့နိုင်ငံတွင်းအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတာကိုစုံစမ်းစစ်ဆေးပြီးဖို့ပါကစ္စတန်နိုင်ငံကကုလသမဂ္ဂကိုတိုက်တွန်းခဲ့ပြီးနောက်ရက်ပိုင်းတွင်မှာပဲအခုလိုပြောဆိုချက်ထွက်ပေါ်လာတာပါ။ထိုင်းနိုင်ငံတောင်ပိုင်းအစွန်ကပင်လယ်ကွေးကနေကပ်ပလီပင်လယ်ကွေး ပြင်ကိုဖြတ်ပြီးတော့ယထာလန်နဲ့ကီလိုမီတာ90လောက်ရှိတဲ့မိုင်90ကျော်ကုန်းတွင်ပိုင်းတရားဖြတ်ဖောက်ရေးရင်းနှီးမြှုပ်နှံကြဖို့ထိုင်းနိုင်ငံမှာစီစဉ်နေပါပြီ။တရုတ်ကထိုင်းနိုင်ငံကိုဖြတ်ပြီးတော့ဆူအတူမြောင်းပုံစံလမ်းကြောင်းမျိုးဖောက်ဖို့အတွက်တမိုင်းအစဉ်ဆက်ကလိုလားခဲ့ပေမဲ့ဒေါ်လာ28ဘီလီယံကုန်ကြမဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်ပေးတာတော့မရှိသေးပါဘူးရှင်။
ကျေးဇူးပါမခင်လေးအခုလိုသတင်းအချင်းချုပ်ပြီးမှတော့ VO ရဲ့ဗိုလ်ရညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Jonah Cummings တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိတ်ဆက်အနိုင်ယူနေတဲ့ညဖြစ်ကြပါစေခင်ဗျာThis program has come to you from